Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇူလိုင်လ3ရက်တနင်္လာနေ့ညပိုင်း 9:30 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25 MHz နဲ့လိုင်းလမီတာ190ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာခင်ဗျာကျွန်တော်တော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်သိငီထိုင်နဲ့တွေ့ချင်ကြပြေးသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဒီကနေ့မှာဒီဥရောပသုံးနိုင်ငံကခေါင်းဆောင်တွေဖြစ်ကြတဲ့ဂျာမနီပြင်သစ်အီတလီခေါင်းဆောင်တွေနဲ့ဖုန်းဆက်သွယ်စကားပြောဖို့ရှိပါတယ်နောက်ဒီထိုင်းနိုင်ငံမှာရောက်ရှိနေတဲ့ရွှေပြောင်းလုပ်သားတွေတောင်းနဲ့ချီပြီးတော့သူတို့နေရင်းနိုင်ငံတွေကိုပြန်သွားနေကြပါပြီဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ကြီ
းကောင်းပါပြီရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်သတင်းမှာကြားဖို့ရှိတာကတော့
This is a long scheduled visit by the High Commissioner to Myanmar to look at a whole range of issues.On the one hand,
UNHCR ရဲ့အာရှဒေသပြောခွင့်ရသူပါရှင်အပြည့်စုံကိုတော့မကြာခင်တင်ပြတော့မှာပါ။ဒါအပြင်လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအပြည့်ရစာချုပ် NCA လမ်းကြောင်းနဲ့လွှဲချော်နေတယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကဝေဖန်လိုက်တဲ့သတင်း။အိန္ဒိယမြန်မာနယ်စပ်စကိုင်းတိုင်းဒေသကြီးတမွန်မြို့နယ်အတွင်းမှာခုအောင်းနေတဲ့ကတဲ့လက်နက်ကိုင်အဖွဲ့တွေရှင်းလင်းရင်းနဲ့ပတ်သက်လို့အမျိုးရာလွတ်တော်မှာမင်းမြန်တဲ့သတင်းတွေကိုတင်ပြတော့မှာပါ။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုတော့ဒီကနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုကောင်းအောင်နဲ့မတင်ငီထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမဟာမိတ်ဥရောပသုံးနိုင်ငံဖြစ်တဲ့ဂျာမနီ၊ပြင်သစ်၊အီတလီခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောမယ်လို့ဆိုပါတယ်ဂျာမနီနိုင်ငံဟမ်ဘတ်မှာဒီသတင်းပတ်နောက်ပိုင်းကျင်းပမဲ့ကမ္ဘာခေါင်းဆောင်တွေရဲ့စီးပွားရေးဆိုင်ရာထိပ်သီးညီလာခံတက်ရောက်ဖို့ခရီးမစတင်ခင်မှာအခုလိုစကားပြောမယ်အကြောင်း Twitter မှာဒီမနေ့ရေးသားထားပါတယ်ဒါပေမဲ့လည်းဂျာမနီဝန်ကြီးချုပ်အန်ဂလာ မာကဲလ်ကပြင်သစ်သမ္မတအီမနျူအယ်မက်ခရွန်အီတလီဝန်ကြီးချုပ်ပေါလို ဂျန်တီလိုနီနဲ့ဘာတွေပြောမလဲဆိုတာကိုတော့ဒီအသေးစိတ်ဖော်ပြမထားပါဘူး G20 ထိပ်သီးအစည်းအဝေးပွဲအတွင်းကမ္ဘာတစ်လောအကြမ်းဖက်ဝါဒကိုဆက်လက်နှိမ်နှင်းသွားရေးကိစ္စတွေမှာခေါင်းဆောင်တွေအနေနဲ့သဘောတူညီမှုရနိုင်ပေမဲ့တခြားကိစ္စတွေမှာတော့သဘောထားကွဲလွဲနိုင်တယ်လို့ဂျာမနီဝန်ကြီးချုပ်မာကဲလ်ကပြောထားပါတယ်တနင်္ဂနွေနေ့ကတော့သမ္မတထရမ့်မှာတရုတ်သမ္မတရှီဂျင်ပင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်သမ္မတရှီဂျင်ပင်ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေတို့နဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးထားမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်ဖြစ်လာရတဲ့ချိန်ချမှုတွေကိုဆွေးနွေးခဲ့ရတာပါအမေရိကန်သမ္မတထရန့်ကမြောက်ကိုရီးယားရဲ့ပဲတင်းတပ်ဒုံးကျည်အစီအစဉ်ရဲ့ချိန်ချမှုကိုအလေးပေးဆွေးနွေးခဲ့ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအပေါ်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးစလုံးရဲ့ပိုင်းဖြတ်ချက်ကိုထပ်ပြီးတော့အခိုင်အမာပြောဆိုခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဖြူရောကပြောပါတယ်အမေရိကန်နဲ့တရုတ်ဆက်ဆံရေးအပေါ်မှာအပြုသဘောမဆောင်တဲ့လုပ်ရက်တွေကြောင့်တရားမှုရှိနေတယ်လို့တရုတ်သမ္မတရှီကအမေရိကန်သမ္မတကိုပြောဆိုခဲ့တယ်ဆိုပြီးလည်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်တရုတ်တနိုင်ငံတည်းမူအရထိုင်ဝမ်နဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုအမေရိကန်သမ္မတအနေနဲ့တင့်လျော်အောင်ကင်တွယ်လှုပ်ဆောင်မယ်လို့မျှော်လင့်တဲ့အကြောင်းလည်းတရုတ်သမ္မတကပြောဆိုခဲ့တယ်ဆိုပြီးဖော်ပြပါတယ်ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့တစ်စိတ်တစ်ပိုင်းဆိုတာကိုအမေရိကန်ပြည်ထောင်စုဘက်က1989ခုနှစ်ကတည်းကတရားဝင်အသိအမှတ်ပြုခဲ့တာပါပြီးခဲ့တဲ့သတင်းပတ်မှာတော့အမေရိကန်ကထိုင်ဝမ်ကိုဒေါ်လာ 1.4 ဘီလီယံပိုးလက်နက်ရောင်းချဖို့အတည်ပြုခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်အာဘေနဲ့ဆွေးနွေးတာမှာတော့မြောက်ကိုရီးယားအပေါ်ပိုပြီးဖိအားပေးဖို့နောက်မြောက်ကိုရီးယားရဲ့ချင်းချမှုတွေလောက်ရက်တွေကိုအစင်သင့်တုံ့ပြန်နိုင်ဖို့အရေးတွေမှာခေါင်းဆောင်နှစ်ဦးတို့တသဘောတည်းရှိခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဖြူရောကပြောဆိုပါတယ်ရှင်
စီးရီးယားနိုင်ငံမြို့တော်မှာတနင်္ဂနွေနေ့ကအထေကံကာဗွန်ခွဲတိုက်ခတ်မှုကြောင့်လူ18ဦးတက်မနေသေဆုံးပြီးဒရာဇင်လောက်တန်အားရသွားတယ်လို့စီးရီးယားနိုင်ငံပိုင်သတင်းဌာနနဲ့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါရတယ်။ဒီဘုံခွဲတိုက်ခတ်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့ IS အစွန်းရောက်အဖွဲ့နဲ့အကြမ်းဖက်သမားတွေဟာဒမတ်စကတ်မြို့တော်ကိုပြစ်မှတ်ထားတိုက်ခတ်လေးရှိပါရတယ်။စီးရီးယားလူမျိုးရေးတပ်ဖွဲ့တွေကအထေကံကာဗွန်ခွဲသူ3ဦးကိုနောက်ရောင်ခံလိုက်ခဲ့တာမှဒီ2ဦးကိုတော့မြို့ထဲမဝင်မီအချိန်မီတားဆီးနိုင်ခဲ့တယ်လို့ပြောပါရယ်အစိုးရရုပ်သံမှာတော့မီးလောင်နေတဲ့ယင်အ ਨੇ စုံ2စီးနဲ့အပြက်စီးပိုင်းစတွေကိုလေစိတ်တွားရလမ်းတစ်လျှောက်မှာတွေ့နေရပါတယ်တတိယတဦးကိုတော့ဒီလုံယိုကြီးတက်ဖွဲ့တွေလက်ကလွတ်အောင်ရှောင်နိုင်ခဲ့ပြီးသူ့ကိုဝိုင်းမိခဲ့တဲ့တီဟီရာရင်ပြင်အရောက်မှာဘုံကိုဖောက်ခွဲခဲ့တာဖြစ်ပါတယ်စီးရီးယားဒေသစီမံခန့်ခွဲရေးဌာနဝန်ကြီးဟူစိန်မက်ကလော့ဖ်ကတော့လူများပြားအစုလိုက်အပြုံလိုက်တိုက်ဆုံးစေမဲ့ဘုံကွဲလုံးချံမှုကျန်စီမှုကိုဖော်ထုတ်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုလို့ပြောပါရတယ်။မွတ်စလင်တွေရဲ့ရမဒန်ဥပုလပြီးအလို့အကန်တွေပြန်လဲစတင်လိုက်တဲ့ပထမဆုံးနေ့မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။သမရဘရှာ သမရပရှောင်းအဲအာဆက်နေထိုင်တဲ့ဒမတ်စကတ်မြို့တော်မှာအခုလိုတိုက်ခိုက်မှုမျိုးတိတ်ဖြစ်လေဖြစ်တာမရှိဘဲဒါဟာဆိုရင်မလနောက်ပိုင်းအဆိုးရွားဆုံးထိခိုက်ဆုံးရှုံးမှုတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
အရဆော်ဘွားများပြည်တော်စု UAE ရဲ့မြို့တော်အဘူဒါဘီကနေအမေရိကန်ကိုတိုက်ရိုက်ပြန်တက်တဲ့လင်းရင်ခီးစဉ်တွေမှာလိုက်ပါစီနေချသူခီးတယ်တွေအနေနဲ့ laptop ကွန်ပျူတာတွေကိုနဲ့တပါတဲ့သဲဆောင်ခွင့်ကန့်သက်ချက်ကိုအမေရိကန်ဘက်ကမနေ့တနင်္ဂနွေနေ့မှာရုပ်သိမ်းပါတယ် UAE အမျိုးသားလေချောင်းလိုင်း Etihad ကလုံခြုံရေးအစီအမံတွေကိုပို့ပြီးတင်းတင်းကြပ်ကြပ်ချင်းသုံးဆောင်ရွက်လာပြီးနောက်မှာအမေရိကန်ဘက်ကကန့်သက်ချက်ကိုဖေရှားတာဖြစ်ပါတယ်အချမ်းဖက်ဝါဒီတွေကကွန်ပျူတာဒီထဲမှာဘုံနေထက်တဲလာနိုင်တယ်လို့အမေရိကန်ယာရှိတွေကစိုးရိမ်ခဲ့ကြပြီးအရှိလေပိုင်း၄စိတ်၁၀ခုကနေအမေရိကန်ပြည်တော်စုကိုဓာတ်ရိုက်ပြန်တန်းတဲ့လင်းရင်ခီးစဉ်တွေမှာပြီးခဲ့တဲ့မတ်လကစလို့အခုလိုတားမြစ်ပိတ်ပင်တာဖြစ်ပါတယ်အဘူဒါဘီကနေအမေရိကန်ပြည်တော်စုကိုသတင်းတပတ်မှာခီးစဉ်45ခုပြန့်တန်းနေတဲ့ Etihad ကတော့အခုဆောင်ရွက်ချက်အပေါ်မှာကြိုးဆိုပါတယ်။လေချောင်းလိုင်းဘက်ကလုံခြုံရေးဆိုင်ရာလှုပ်ထုံးလုံနေတဲ့နဲ့ပတ်သက်ပြီးအသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိပါဘူး။ဒါပေမဲ့ဒီဆောင်ရွက်ချက်အပေါ်မှာအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရတဲ့ဦးကချီးကျူးပြောဆိုပြီးပြည်ရင်းပြည်ပါလေချောင်းလိုင်းတွေလည်းလိုက်ပါဆောင်ရွက်နိုင်မဲ့လုံနီးလုံဟန်သည့်ဖြစ်တယ်လို့ပြောပါတယ်။ Jordan, Kuwait, Egypt, Turkey, Saudi Arabia, Morocco, Qatar နဲ့ဒူဘိုင်းလေဆိပ်တို့ကနေအမေရိကန်ပြည်တော်စုကိုတိုက်ရိုက်ပြန်တန်းတဲ့လေရင်ခီးစဉ်တွေမှာတော့ကန့်သက်ချက်ကိုဆက်ပြီးကျင့်သုံးနေပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တရင်လာနေညဘက်တရင်တွေကို VOE ကနေဆက်လက်ကြည့်နေပါရခင်ဗျာမြန်မာနိုင်ငံသားအများပြားပါဝင်တဲ့ဒီရွှေပြောင်းလုတ်သားတောင်းတဲ့ချီအားထိုင်းနိုင်ငံကနေသူတို့နေရင်နိုင်ငံတွေကိုပြန်သွားနေကြပြီလို့ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကဒီကနေ့တရင်လာနေမှာပြောကြားလိုက်ပါတယ်ထိုင်းစစ်ဆိုရကနိုင်ငံသားအလုပ်သမားများဆိုင်ရာစီမင်းစည်းကမ်းဥပဒေတည်ရက်ကိုချမှတ်လိုက်ပြီးတဲ့နောက်ရွှေပြောင်းအလုပ်သမားအတိုင်းဝန်ကြားစိုးရင်ချောင်းရမှုတွေဖြစ်လာပြီးတော့အခုလိုပြန်လည်ထွက်ခွာနေကြတာပါဇွန်လ23ရက်နေ့ကနေ28ရက်နေ့အကြာပြန်ထွက်သွားကြတဲ့အလုပ်သမား6000နီးပါးရှိခဲ့ပြီးအဲ့လိုနေရပြန်နဲ့ပြန်ထွက်သွားကြသူအရေအတွက်ပိုးပြီးတော့တိုးလာနေတယ်လို့လည်းလူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာအလုပ်ကျန်းလုပ်ကိုင်နေတဲ့တန်းနဲ့ချီတဲ့အလုပ်သမားတွေဟာဒီစီးရဲတဲ့အင်းကြီးချင်းမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကနေလာတဲ့အလုပ်သမားတွေပါနိုင်ငံသားအလုပ်သမားတွေဟာဒေါ်လာဘီလီယံနဲ့ချီဝင်ငွေရနေတဲ့ဒီပင်လယ်စာစီးပွားရေးလုပ်ငန်းမှာလုပ်ကင်နေကြတာပါနိုင်ငံသားများစီမံခန့်ခွဲရေးဥပဒေတည်ထဲမှာအလုပ်လုပ်ခွင့်အမှတ်ပုံတည်းအထောက်အထားမရှိတဲ့နိုင်ငံသားအလုပ်သမားတွေကိုခံထားတဲ့အလုပ်ရှင်တွေအနေနဲ့ဒေါ်လာ2000 3000ကျော်နဲ့ညီမျှတဲ့ထိုင်းဘတ်ငွေ8သိန်းတန်ငွေပေးဆောင်မှာပါအခုလိုအလုပ်သမားအလုံးအရင်ပြတ်ထွက်သွားကြတာဟာထိုင်းနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်တာကြောင့်ဒီအစ်စ်ထုတ်ပြန်လိုက်တဲ့ဥပဒေကိုရပ်ပေါင်း120ထပ်မံဆိုင်ငံ့ပေးထားမယ်လို့ထိုင်းစစ်အစိုးရကဒီလွန်ခဲ့တဲ့တောက်ကြာနေ့ဇွန်လ30ရက်နေ့မှာပြောဆိုထားပါတယ်ခင်ဗျာ
အာရှဒေတာကအစိုးရ3ခုလိုကြပိုင်ဆိုင်မှုအငင်းပွားနေတဲ့နောက်တရုတ်ပေးလေပြေအတွင်းကကျွန်းငယ်လေးနဲ့ရေမိုင်း12မိုင်အတွင်းကနေအမေရိကန်ရေတပ်ဖြတ်သိမ်းမော်ဒဇင်ခုံမောင်းပါတယ်တရုတ်ထိုင်ဝမ်နဲ့ဗီယက်နမ်တို့ကြား Triton ကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားနေကြတာဖြစ်ပါတယ်။ American သင်္ဘော USS Stratham ကကျူးကျော်ဝင်ရောက်တယ်လို့ဆိုဆွဲပြီးမနေ့တနင်္ဂနွေနေ့မှာတော့အဲ့ဒီဒေသမှာတရုတ်ဘက်ကစစ်ရဲရင်တွေနဲ့တိုက်ရိုက်လေယာဉ်နှစ်စင်းကိုချထားခဲ့ပါတယ်။ American ရေတပ်ရဲ့ USS Stratham ကအငင်းပွားနေတဲ့ရေပြင်အတွင်းမှာလွတ်လပ်စွာရေချောင်းသွားလာခွင့်ကိုကျင့်သုံးတဲ့အနေနဲ့အကန့်အသတ်နဲ့ဖြတ်တန်းသွားလာခွင့်ကိုကျင့်သုံးပြီးပုံမှန်ခုံမောင်းခဲ့တာသာဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတူကပြောပါတယ်။တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းကတော့အမေရိကန်ရဲ့ဆောင်ရွက်ချက်ကစိုးရိမ်ပွဲကောင်းတဲ့နိုင်ငံရေးစစ်ရေးအရာရန်ဆမှုဖြစ်တယ်လို့ကြေညာချက်မှာပြောဆိုပြီးအခုလိုဆောင်ရွက်တာဟာဆိုရင်တရုတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်ပြီးတရုတ်ရဲ့လုံခြုံရေးကိုချင်းချောက်တာလို့လည်းပြောပါတယ်။ကျွန်းနယ်ရေမိုင်12မိုင်အကွာအဝေးအတွင်းကနေအမေရိကန်ဖြတ်သိမ်းမော်ခုံမောင်းခဲ့တာဟာဆိုရင်နယ်မြေပိုင်ဆိုင်မှုဆိုင်ရာတစ်ဖက်သက်ပြောဆိုချက်ကိုအမေရိကန်ဘက်ကအသိအမှန်မပြုဘူးဆိုတာကိုညှိညွတ်တာဖြစ်တဲ့ဆိုပြီးအာဏာပိုင်တို့ကပြောဆိုကြပါတယ်ရှင်
ကယ်ဆယ်ရေးလုံသား၄ဦးနဲ့ရေထဲအရာရှိ၄ဦးတင်ဆောင်လာတဲ့ရဟတ်ယာဉ်ပြစ်ကြခဲ့တာကြောင့်အဲ့ဒီရဟတ်ယာဉ်ပေါ်ပါသူအလုံးသေဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့တင်းလာနေမှာပြောကြားလိုက်ပါတယ်။မိတော်ပေါက်ခွဲတာကြောင့်ဒေသခံတွေကိုကူညီကယ်ဆယ်ဖို့တောင်းရောက်စင်မှာအလဲဂျာဗာပြည်နယ်ထမန်ကန်ဒေသရင်းကတောင်ဆောင်တစ်ခုပေါ်မှာတင်းဝင်နေတဲ့ရဟတ်ယာဉ်ပြစ်ကြခဲ့တာပါ။အခုအခါမှာသေဆုံးသွားသူတွေအလုံးရဲ့ရုပ်အလောင်းကိုတွေ့ရှိထားတယ်လို့အင်ဒိုနီးရှားကယ်ဆယ်ရေးနဲ့ရှာဖွေရေးအေဂျင်စီကပြောပါတယ်။ဒီအန်ကုံမြင့်မင်းဒေတာမှာမနစ်တနေငွေနေနေကမီးတောင်ပောက်ခွဲတာကြောင့်ချော်ရည်တွေပြာရည်နဲ့ရှွံ့နေရအမြင့်မီတာ50ခန့်အထိပန်းထွက်ခဲ့ပြီးလူ9ဦးထက်မနစ်တန်းရရသွားပါတယ်။ဒီအန်ကုံမြင့်မင်းမှာဆိုရင်ဒီခီးသွားတွေလာရောက်ကြည့်ရှုလို့ရှိတဲ့900စုကဟိန္ဒူဖျားကြောင်းအများပြားရှိပါတယ်ခင်ဗျာ။
ဂျပန်နိုင်ငံတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ရွေးကောက်ပွဲမှာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေရဲ့ Liberal Democratic Party LDP ကအကြီးအကျယ်ရှုံးနိမ့်ခဲ့ပြီးနောက်မှာတော့ယုံကြည်မှုပြန်ရအောင်ဆောင်ရွက်မယ်လို့ဝန်ကြီးချုပ်ကကတိပြုပြောဆိုလိုက်ပါတယ်။တိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့မှာ LDP ပါတီကအရင်58နေရာကိုချုပ်ကင်ထားနိုင်ရကနေအခုတော့အဖွဲ့အသစ်မှာ23နေရာလောက်ပဲရတော့မယ်လို့ခန့်မှန်းထားပါတယ်။တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကေရဲ့ Tokyo Citizens First Party နဲ့မဟာမိတ်တွေကတော့အုပ်ချုပ်ရေးအဖွဲ့ဝင်128နေရာတဲကအနည်းဆုံး82နေရာလောက်အနိုင်ရဖို့ရှိပါတယ်။တိုကျိုရွေးကောက်ပွဲကမြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီကေအပေါ်မှာထက်အရှုပ်တော်ပုံကြောင့်အခက်ကြုံနေရတဲ့ဝင်ကြီးချုပ်အာဘေအပေါ်လူမှုသဘောထားဆန္ဒကိုပိုပြီးတော့ထင်ဟပ်စေတယ်လို့ဂျပန်နိုင်ငံရဲ့သုံးသပ်သူတို့ကပြောပါတယ်။အထူးစီးပွားရေးဆောင်မှာမိတ်ဆွေတဦးရဲ့တရိတ်ဆန်ဆေးကုသရေးကြောင်းတကြောင်ဖွင့်လှစ်ခွင့်ရရေးဝင်ကြီးချုပ်ကသူ့ရဲ့ဩဇာကိုအသုံးချခဲ့တယ်လို့ဆွဆွဲခံခဲ့ရတာပါ။ဂျပန်အစိုးရမှဒီလိုကိစ္စမျိုးကဖြစ်လေဖြစ်တာသိမရှိပါဘူး။ဂျပန်နိုင်ငံတွင်တခြားဒေသတွေနဲ့မတူညီဘဲအထူးစီးပွားရေးဆောင်ကစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာတရားဥပဒေတွေနဲ့စီမံခန့်ခွဲတာဖြစ်ပါတယ်။2012ခုနှစ်ကတည်းကဝန်ကြီးချုပ်ရာဒူးကိုရယူထားပြီးလူချိုက်များတဲ့ဝန်ကြီးချုပ်အာဘေကတော့ဆွဆွဲချက်တွေအလုံးကိုညှင်းဆန်ပေးမယ်လေ။ဒီဆွဆွဲချက်တွေကြောင့်သူ့အပေါ်လူချိုက်များမှုကိုအထိနာစေပါတယ်ရှင်။
sorry ဦးဆောင်တဲ့မဟာမိတ်တွေကသူတို့တောင်းဆိုထားတဲ့အချက်တွေကိုကာတာနိုင်ငံအနေနဲ့လိုက်လျောပေးဖို့နောက်ဆုံးသတ်မှတ်ထားခြင်းတဲ့48နာရီထပ်တိုးအချိန်ပေးလိုက်ပါတယ်ကာတာနဲ့ပင်လယ်ကွေ့အာရဗ်နိုင်ငံတွေကြားဖြစ်ပွားနေတဲ့ပြည်ပခါတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့ကူဝဲနိုင်ငံကကြားဝင်ညှိနှိုင်းပေးနေပြီးကာတာနိုင်ငံအနေနဲ့အချိန်ထပ်ယူပြီးတော့စဉ်းစားနိုင်အောင်အချိန်တိုးပေးဖို့တနင်္ဂနွေနေ့ကဒီကူဝဲနိုင်ငံကကြားဝင်တောင်းဆိုပေးခဲ့တာပါSaudi Arabia ဘက်ကအခုလိုတောင်းဆိုမှုကိုလက်ခံပြီးတော့ဒီတနင်္လာနေ့ကုန်တဲ့အထိအချိန်ထပ်တိုးပေးလိုက်တယ်လို့ကူဝိတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှကြေညာချက်ထုတ်ပြန်ပါတယ်။ကာတာနိုင်ငံဟာအီရန်နဲ့ကုလူဆက်ဆံမှုတွေရှိသလိုအကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုတွေကိုကူညီအားပေးနေတဲ့နိုင်ငံဖြစ်သက်မပြီးပင်လယ်ကွေ့အာရဗ်နိုင်ငံတွေဖြစ်တဲ့ Saudi Arabia, UAE, Bahrain, Egypt နိုင်ငံတွေကတန်တမာဆက်ဆံရေးဖျက်တောက်တာတွေနဲ့တည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုရဆိုင်ပြေးပြီးဇွန်လ9ရက်နေ့ကဆက်လို့ပိတ်ဆို့တန်ခတ်အရေးယူခဲ့ပါတယ်။ကာတာနိုင်ငံကတော့အခုလိုဆွဆွဲချက်ဟာအခြေမြစ်မရှိဘူးလို့ညင်းချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။ Direct from Washington The
Voice of America The VOA တနင်္လာနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မတင်ကြီးထိုက်တို့ကတင်ပြသွားတာပါရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီဟာဒီရက်ပိုင်းမြန်မာနိုင်ငံကိုရောက်ရှိနေပြီးဒီကနေ့မှာတော့ရခိုင်ပြည်နယ်ရင်းကဒုက္ခသည်စခန်းတစ်ခုကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းစုံစမ်းမေးမြန်းထားတဲ့မခင်ဖြူတွေကအပြည့်အစုံပြောပြပေးပါမယ်ရှင်
။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီဟာမနေ့ကတနင်္ဂနွေနေ့ကစလို့ရခိုင်ပြည်နယ်ကို၃ရက်ကြာရောက်ရှိနေတာပါ။ရခိုင်ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေအရေးကိုယ်တိုင်သွားရောက်လေ့လာပြီးတော့ဖြေရှင်းကင်တွယ်နိုင်ဖို့အတွက်ကုလသမဂ္ဂမဟာမင်းကြီးဂရန်တီအခုလိုမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့ UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Tan ကပြောပါတယ
်Well, this is a long scheduled visit by the High Commissioner to Myanmar to look at a whole range of issues.
အခုခီးစင်ကတော့မြန်မာနိုင်ငံတွင်းကဒုက္ခသည်တွေနဲ့ပတ်သက်တဲ့ကိစ္စရပ်အတော်များများကိုတွားရောက်လေ့လာဖို့အတွက်အချိန်အတော်ကြာကတည်းကစီစဉ်ခဲ့တဲ့ခီးစင်မှာရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့နိုင်ငံအရှိတောင်ဘက်ခြမ်းကဒေသတွေအပါအဝင်မြန်မာနိုင်ငံနေရာအတော်များများမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့အခြေအနေကိုတွားရောက်လေ့လာနေတာဖြစ်ပါတယ်။ ဒါ့အပြင်နိုင်ငံတွင်းကတချို့လူမှုအဖွဲ့အစည်းတွေရဲ့နိုင်ငံသားဖြစ်မှုဆိုင်ရာကိစ္စအဲ့ဒီနောက်ဒေသတွင်းမှာကြုံနေရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းကင်တွယ်နိုင်မလဲဆိုတာနီးလန်းရှာဖွေသွားနိုင်ဖို့အတွက်ဖြစ်ပါတယ်
တို့ရကြရခိုင်ပြည်နယ်ခင်းစဉ်အတွင်းမှာတော့အရင်ကအကြမ်းဖက်ပြိပက္ခတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွေကိုတွားရောက်ပြီးဒီစစ်တွေမျိုးအပြင်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်တဲ့ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံပါတယ်ဒီကနေ့မောင်တော်မျိုးကိုရောက်ရှိနေချိန်မှာတော့ UNHCR ကကူညီဆောင်ရွက်ပေးနေတဲ့ငင်းရန်စွာအထူးရှင်တွဲနေထိုင်ရေးအစီအစဉ်မှာပါဝင်ကြတဲ့အဲ့ဒီဒေသကရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းတစ်ခုစလုံးကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ VPN ထံကပြောပါတယ်မြန်မာနိုင်ငံအတွင်းလက်နက်ကိုင်စစ်ပွဲတွေနဲ့အကြမ်းဖက်ပြိပက္ခတွေကြောင့်နေဆက်ဖြတ်ကျော်ထွက်ပြေးနေကြတဲ့မြန်မာဒုက္ခသည်တွေကိုလက်ခံကူညီထားရတဲ့အင်းကြီးချင်းနိုင်ငံတွေကိုလည်းဒီမြန်မာနိုင်ငံခီးစဉ်ပြည်တာနဲ့ UNHCR မဟာမင်းကြီး Grandi တွားရောက်ဆွေးနွေးဖို့ရှိတဲ့အကြောင်း Vivian Tan ကပြောပါတယ
် In Thailand we will discuss the Myanmar refugees in the 9 border camps in Thailand.
ထိုင်းနိုင်ငံခီးစဉ်အတွင်းမှာတော့နေဆက်ဒုက္ခသည်စခန်းကိုကူမှာနေထိုင်နေကြတဲ့မြန်မာဒုက္ခသည်တွေအရေးကိုဆွေးနွေးမှာပါဘင်္ဂလားဒေ့ရှ်ခီးစဉ်ကလည်းဒီလိုဒုက္ခသည်အရေးဆွေးနွေးဖို့ပါပဲ
ဒီလ6ရက်နေ့အထိမြန်မာနိုင်ငံမှာရှိနေတဲ့သူရဲ့ခီးစဉ်အတွင်းလက်နက်ကင်ပြိပက္ခတွေရှိနေစေဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်တွေကိုတော့မဟာမင်းကြီး Grandi တွားရောက်မှာမဟုတ်ဘူးလို့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Tan ကပြောသွားပါရယ်။ဒါပေမဲ့နေပြည်တော်နဲ့ရန်ကုန်မြို့တွေကိုရောက်မှာဖြစ်ပြီးတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်မြန်မာအစိုးရတာဝန်ရှိသူတို့နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပါရယ်ရှင်
။မခင်ဖြူရေးတင်ပြတော်ရပါရှင်။အခုတော့အပြည့်ရစာချုပ် NCA ဆိုင်ရာသတင်းဖက်လက်ရအောင်ပါ။လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ NCA လမ်းကြောင်းနဲ့လွှဲချော်နေတယ်လို့တနိုင်ကလုံးအပြည့်ရစာရေးစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကဝေဖန်လိုက်ပါရယ်။NCA လက်မှတ်ထိုးထားတဲ့အဖွဲ့ရှိဖွဲ့ဟာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ဆန်းစစ်ခဲ့ကြပြီးတဲ့နောက်အခုလိုဝေဖန်ချက်ထွက်ပေါ်လာတာပါငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းက NCA အပါအဝင်နိုင်ငံရေးမူပေါင်းတွေပြန်လည်ပြင်ဆင်နိုင်ဖို့ကိုလည်းဆောင်ရွက်နေတယ်လို့သိရပါတယ် VOA သတင်းထောက်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါတနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်ရေးသူထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းရှစ်ဖွဲ့ရဲ့ငင်းချင်ရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSD ရဲ့အစည်းအဝေးကိုဇွန်လ28ရက်နေ့ကနေဇူလိုင်လ2ရက်နေ့ထိထိုင်းနိုင်ငံချင်းမာမြို့မှာပြုလုပ်ခဲ့တာပါလက်ရှိငင်းချင်ရေးလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ပြီးလက်ရှိအစိုးရဖော်ဆောင်နေတဲ့ငင်းချင်ရေးလုပ်ငန်းစဉ်ဟာ NCA လမ်းကြောင်းနဲ့တွေ့ပြနေတယ်လို့ငင်းချင်ရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSD ရဲ့ပြောရေးဆိုခွင့်ရှိသူပူစင်ယုံကပြောပါတယ်
ဖြစ်နေသေးတဲ့နိုင်ငံရှိနေမှုအောက်မှာတွားနေတဲ့ကျွန်တော်ရဲ့ညီလက်ခံဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မားချက်လာတဲ့ဒီနောက်ကျွန်တော်တို့ဒီအားမချက်ရှိတဲ့ဟာတွေကျွန်တော်ပြရပါတယ်။သူမျိုးလကောင်းပဲကျွန်တော်တို့ဒီအမျိုးသားရှင်းနိုင်ငံရှိနေပွဲရှင်းနေပြီးမှကျွန်တော်တို့ဒီပြည်တော်စုံချိုင်းညီလက်ခံတွားဖို့ဖြစ်တယ်။နောက်တိုင်းတားတစ်စုံလုံးကျွန်တော်တို့ဒီဒီခွေချွေလုံထားတဲ့အပတ်ချစ်နိုင်ငံရှိနေမှုတွေလောက်ပြီးမှအမျိုးသားရှင်းဘာပေါ်လေဒါဒီလုတ်ပြီးမှယူသွားမှဖြစ်တယ်မလို့ဒီကနေ့အမိသားရှိမလုံနိုင်သေးတဲ့ဖွဲ့စည်းတွေကတော့များရှိပါတယ်ဖွဲ့ရှိဖွဲ့မှာတော့မှအမိသားရှိနိုင်ငံချင်းချင်းမလုတ်သေးနဲ့ကျွန်တော်တို့ဒီ UPC မှာရှေ့ခံမလို့ချမယ်ဆိုတာဒါ CA လာကြောင်းနဲ့ lunch ဖို့နေတဲ့အနေထားမရှိသေးလို့ကျွန်တော်သုံးသပ်ရပါတယ
်ဒါအပြင် NCA စာချုပ်မှာပါရှိတဲ့တရားဝင်နိုင်ငံရေးပါတီအလုံးပြည်ထောင်စုငင်းချမ်းရေးညီလက်ခံ27ရာစုပင်လုံးညီလက်ခံတိုက်ခွင့်ရှိရမယ်ဆိုပေမဲ့လည်းအနိုင်ရပါတီတရားတက်ရောက်ခွင့်ရှိတဲ့အတွက်လမ်းကြောင်းနဲ့လွှဲနေတယ်လို့ကုစင်ဂျုံကဆက်ပြောပါတယ်
ဒီတော့ကျွန်တော်တို့နိုင်ငံရေးပါတီအလုံးမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီအလုံးပါဝင်ရမှာဖြစ်တယ်လို့ကျွန်တော်တို့အဲ့ဒီအနိုင်ရပါတီတွေနိုင်ငံရှင်းနေပေါ်ဒီမှာပါဝင်ခံရတဲ့ဒါဟာလည်း NCA လမ်းကြောင်းနဲ့လေချော်သွားတဲ့ချစ်ဖြစ်တယ်လို့လည်းကျွန်တော်ပြောလို့ရပါတယ
် PBSA ရဲ့ထိပ်တီးခေါင်းဆောင်စည်းဝေးမှာ NCA ပါဝင်နိုင်ငံရေးမှူးပေါင်းတွေပြန်လည်ပြင်ဆင်နိုင်ဖို့ကော်မတီတရားကိုဖွဲ့စည်းထားတယ်လို့ပူစင်ကျုံးကဆိုပါတယ
်ကျွန်တော်တို့ဒီ NCA account ပုံမှန်ဆိုင်ရာပြန်လည်တုံ့ပြန်တဲ့နေရာမှာတော်တော်လေးကိုကျွန်တော်တို့ဒီပြန်လည် review လုပ်ရမယ့်ကိစ္စတွေရှိပါတယ်ဒါကြောင့်ကျွန်တော်တစ်စုံလုံးကို review လုပ်ရအောင်ကျွန်တော်တို့ new chain လုပ်ရခြင်းအဆင့်ချင်းကိုပြန်လည်တုံ့ပြန်ခြင်းနဲ့ပြန်လည်ပြုပြင်ခြင်းဆိုင်ရာအလုပ်အခွင့်အရေးကိုကျွန်တော်ဖွဲ့ပါတယ
်ဒီကော်မတီကိုငင်းချမ်းရေးလုပ်ငန်းစဉ်အဆင့်စစ်ကိုပြန်လည်တုံ့ပြန်ခြင်းနဲ့ပြန်လည်ပြုပြင်ပြောင်းလဲခြင်းတာဝန်ယူဆောင်ရွက်ရေးအလုပ်အဖွဲ့လို့အမည်ပေးထားပြီးဒီအဖွဲ့ကို UPDGC ဒုက္ခပတ်သူစောကွယ်သူဝင်ဦးဆောင်ပြီးတော့ဖွဲ့ဝင်20ဦးနဲ့ဖွဲ့စည်းခဲ့တယ်လို့ဇူလိုင်လ20ရက်နေ့မှာစတင်အကောင့်တွေပေါ်သွားမှာဖြစ်ပါတယ်ဒီကနေ့မှာလည်း PPSC ဖွဲ့ဝင်တွေရဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးကိုလှုပ်ဆောင်နေပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ငန်းကော်မတီအစည်းအဝေးတွေနဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယကြိမ်ညီလာခံကျင်းပခဲ့တဲ့အခင်းချင်းစိန်ခေါ်မှုတွေပါဝင်ငင်းချမ်းရေးဖြစ်စဉ်တစ်ခုလုံးရဲ့အားနည်းချက်အားသာချက်တွေကိုပြန်လည်ဆွေးနွေးသုံးသပ်ခဲ့ကြပြီးအချက်16ချက်ကိုသဘောတူချမှတ်ခဲ့ကြတာပါ။ PBSD အနေနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သိမ်းများရေးကိုရှေ့ရှုပြီးတော့ NCA ကောင်တဲ့ဖော်မှုလုပ်ငန်းစဉ်မှတ်စက်သွေးဆုံဆွေးနွေးရေးနီလန်းနဲ့ညှိနှိုင်းဆွေးနွေးဖြေရှာပြီးတိုင်းနာပြည်သူတွေလှူလာတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်သွားမယ်ဆိုပြီးဇူလိုင်လ၂ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ် PBSD အဖွဲ့ထဲမှာNCA လက်မှတ်ရေးသူးထားတဲ့ကရင်မျိုးသားစည်းရုံးKNU ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABFDF ရခိုင်ပြည်လူမျိုးရေးပါတီ ARB ကရင်မျိုးသားစည်းရုံးငြိမ်းချမ်းရေးကောင်စီ KNLABC ပို့မျိုးသားလူမျိုးရေးဖွဲ့ချုပ် PNLO ချင်းမျိုးသားတပ်ဦးဆိုင်ရာဒီမိုကရေစီအကျိုးပြုကရင်သားမတော် DGB အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့စုဖွဲ့ထားပါတယ်ခင်ဗျာ
နိုင်ငံအင်တီမြတ်တော်ပါရှင် VOA မြန်မာပိုင်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အိန္ဒိယမြန်မာနယ်စပ်မှာခိုးအောင်းနေတဲ့ကတဲ့တပုံတွေတင်ပြဆက်ရအောင်ပါအိန္ဒိယမြန်မာနယ်စပ်စကိုင်းဒေသကြီးတမူးမြို့နယ်အတွင်းခိုးအောင်းနေတဲ့အိန္ဒိယအစိုးရကိုဆန့်ကျင်နေတဲ့ကတဲ့လက်နက်ကိုင်အဖွဲ့တွေရှင်းလင်းရေးနဲ့ပတ်သက်လို့အမျိုးရာလွှတ်တော်မှာမေးမြန်းခဲ့ပြီးတော့ကာကွယ်ရေးဝန်ကြီး တပ်ဖွဲ့ဝင်90နီးပါးရှိကြောင်းလည်းထောက်ပြထားပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့စကိုင်းတိုင်းဒေသကြီးတမူးမြို့နယ်အတွင်းမှာအိန္ဒိယနိုင်ငံမဏိပူရပြည်နယ်ကကသဲလက်နက်ကိုင်အဖွဲ့တွေဟာ1990ခုနှစ်နောက်ပိုင်းကစတင်ပြီးခိုအောင်းလှုပ်ရှားလာကြောင်းစကိုင်းတိုင်းဒေသကြီးအမှတ်9မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်မောင်လက်ကအမျိုးသားလွှတ်တော်အစည်းအဝေးမှာဒီကနေ့ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်။ဒီလိုခိုအောင်းလာခဲ့တဲ့နောက်နေဆက်ဖြတ်ကျော်ပြီးအိန္ဒိယအစိုးရတပ်နဲ့ပြိုင်ဘက်လက်နက်ကင်တပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တယ်လို့2001ခုနှစ်အတွင်းမှာလက်နက်1000ကျော်နဲ့ခရမ်းမီးကြောက်အများအပြားသိမ်းဆည်းရမိပြီး2009ခုနှစ်မှာလက်နက်တူလောင်ထားတဲ့နေအိမ်မီးလောင်လို့ခရမ်းမီးကြောက်တွေပေါက်ကွဲတာကြောင့်ပြည်သူတအူးထိခိုက်ခဲ့ကြောင်းနဲ့တမူးမျိုးအတွင်းမှာလုံခြုံတပ်ဖြတ်တာတွေလည်းရှိခဲ့ကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေကြောင့်ကသဲလက်နက်ကင်အဖွဲ့တွေကိုရှင်းလင်းရေးနဲ့ပတ်သက်ပြီးအခုလိုမေးမြန်းတင်ပြခဲ့ပါတယ်။
ကတဲ့ဘုံလေးနဲ့ဆက်ဆက်ပတ်သက်နေတဲ့ပြစ်ခတ်တပ်ဖြတ်မှုပေါက်ကွဲမှုတွေကြောင့်ဒေသခံပြည်သူတွေရဲ့ဘဝလုံခြုံရေးအစိုးရကဆောင်ရွက်မပေးနိုင်ဘူးလို့ပြည်သူတွေခံစားနေရပါတယ်။ကျွန်တော်တို့တမှုဒေသခံပြည်သူတွေရဲ့အသက်ကိုဖက်နဲ့ထုတ်ထားရမလားမေးချင်ပါတယ်။အစိုးရကပြည်သူတွေရဲ့အသက်အဝေးစီစဉ်ကိုကာကွယ်စောင့်ရှောက်မဲ့တာဝန်ရှိနေပါတယ်။ဒါကြောင့်တမှုမျိုးပေါ်မှာရှိတဲ့ကတဲ့ဘုံလေးအပြီးတိုင်ရှင်းလင်းဖယ်ရှားပေးဖို့အစီအစဉ်ရှိမရှိဥက္ကဋ္ဌကြီးမှတဆင့်လွတ်တော်တို့မေးများပါတယ်ခင်ဗျာ။
ဒီမေးမြန်းချက်အပေါ်ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကပြန်လည်ဖြေကြားရမှာတမှုမျိုးနယ်အတွင်ပေါက်ကွဲမှုတွေဟာလက်လုံအတန်ပိုင်းတွေကြောင့်ဖြစ်ကြောင်းဒါဟာနှစ်နိုင်ငံနယ်စပ်ဒေသအတွင်ဖြစ်လေဖြစ်ထားရှိတဲ့အနေအထားဖြစ်ကြောင်းနဲ့တက်မရော်အနေနဲ့2008ခုနှစ်ကစတင်ပြီးလက်နက်ကင်ဝင်ရောက်မှု29ချိန်ကိုရှာဖွေဖော်ထုတ်ရှင်းလင်းခဲ့တယ်လို့နှစ်နိုင်ငံတက်မရော်အချင်းချင်းလုံခြုံရေးအဖွဲ့အချင်းချင်းပူးပေါင်းဆောင်ရွက်နေကြောင်းထည့်သွင်းပြောကြားပါတယ်။နေဆက်ဒေသမှာလုံခြုံရေးဆောင်ရွက်ဖို့ဆိုရင်ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းလည်းဆက်လက်ပြောဆိုပါတယ်
။တမှုမျိုးနယ်အတွင်းနဲ့နေဆက်တလျှောက်တွင်တစ်ဖက်နိုင်ငံအခြေပြုအကြမ်းဖက်တောင်းကျမ်းသူများနှင့်နေဆက်ဖြတ်ကျော်ဝင်ရောက်မှုမရှိစေရနှင့်တမှုမျိုးနယ်တွင်ခိုအောင်လှုပ်ရှားမှုမရှိစေရအတွက်နေဆက်ဂိတ်များမှလွဲ၍နေဆက်မြို့များတွင်မတင်ငါပွဲများအားနေညစစ်ဆေးရန်ကိစ္စများသည့်အချိန်၏အချိန်ခါနှင့်အခြားကန့်သတ်ချက်များစွာရှိနေပါသည်။သို့တော်လည်းတမရော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တို့ပူးပေါင်းပြီးနေဆက်မြို့များလုံခြုံရေးအတွက်အတက်နံဆုံးကြိုးပမ်းဆောင်ရွက်ရှိပါကြောင်းလေးစားစွာရှင်းလင်းတင်ပြအပ်ပါတယ်
။ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဖြေကြားပြီးတဲ့နောက်မှာတမူးမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်မောင်လက်ကအခုလိုထပ်မံမေးခွန်းထုတ်ခဲ့ပါတဲ့
။ပြည်သူတွေကရဲတပ်ဖွဲ့တွေကိုခရိုင်အုပ်ချုပ်ရေးမှူးတွေကိုတရင်သွားပေးလို့သူတို့ကတုံ့ပြန်မှုမရှိခဲ့ဘူးဆိုရင်ဘယ်လိုဆောင်ရွက်မလဲဆိုတာသိချင်ပါတယ်။နောက်တစ်ချက်ဒီနေ့မနေ့9:15မိနစ်မှာဟဲစင်ဒေတာကပြည်သူတို့ကကျွန်တော်ကိုတရင်ပေးတာရှိပါတယ်။အဲ့ဒီဟဲစင်ကြေးရွာဆိုတာတမူးမြို့နဲ့တမိုင်ပဲဝေးတဲ့ကြေးရွာဖြစ်ပါလေ။အဲ့ဒီဟဲစင်ကြေးရွာမှာကတဲသဘုံနေထိုင်တဲ့အိမ်ပေါင်း12အိမ်တိတိရှိပါတယ်။အဲ့ဒီမှာယောက်ျားမိန်းမခိုးလုံးနေထိုင်ခဲ့ကြတဲ့ကတဲသဘုံတပ်ဖွဲ့ဝင်တွေ90နီးပါးရှိတယ်လို့ဒီနေ့မနေ့9:15မှာကျွန်တော်တရင်ပေးပို့ပါရစေ။အဲ့ဒီဟဲစင်ကြေးရွာမှာနေထိုင်တဲ့ကတဲသဘုံတွေကိုဘယ်လိုစီစဉ်ဆောင်ရွက်ဖယ်ရှားပေးမလဲဆိုတာဥက္ကဋ္ဌကြီးကနေတဆင့်တိရှိလို့မေးမြန်းပါခင်ဗျာ
ဒီထက်ဆင့်မေးခွန်းကိုဒုတိယဝန်ကြီးဗိုလ်ချုပ်မြင့်ွယ်ကထပ်မံဖြေကြားရမှာအခုလိုပြောဆိုပါတယ
်တောင်ဝင်ရှိတဲ့ပြည်ထောင်စုဝန်ကြီးဌာနနဲ့သူရဲတပ်ဖွဲ့နဲ့ကုလသမဂ္ဂမှာမနိုင်ငွေများဖြစ်လာတဲ့ခါမှာတပ်မတော်ဆစ်စင်နဲ့လုံခြုံရေးနယ်မြေစိုးမိုးရေးတပ်ကိုရေးယူဆောင်ရွက်ပေးတော်မှာဖြစ်ပါကြောင်းလေးစားစွာပြန်လည်ရှင်းလင်းဖြေကြားအပ်ပါတယ်
ဗိုလ်ချုပ်မြင့်ွယ်ကတက်မရော်မူဝါဒအနေနဲ့တစ်ဖက်နိုင်ငံအစိုးရကိုစန့်ကျင်နေသူတွေကိုလက်ခံမှာမဟုတ်ကြောင်းလည်းထည့်သွင်းပြောကြားပါတယ် အိန္ဒိယမြန်မာနယ်စပ်တမူးဒေသဟာကတဲ့လက်နက်ကိုင်အဖွဲ့တွေလာမကကူကီးနဲ့နာဂစတဲ့လက်နက်ကိုင်အဖွဲ့တွေလည်းအခြေပြုလှုပ်ရှားရာဒေသဖြစ်ပြီးနှစ်နိုင်ငံဆွေးနွေးပွဲတွေမှာနယ်စပ်ဒေသလုံခြုံရေးဟာအဓိကဆွေးနွေးနေရတဲ့အကြောင်းကိစ္စရက်လည်းဖြစ်ပါတယ်
မြန်မာအိန္ဒိယနယ်စပ်မှာခိုးအောင်နေတဲ့ကတဲ့လက်နက်ကိုင်တပုံအရင်းနဲ့ပတ်သက်လို့ကုမိုးစောကအမင်းမြန်တင်ပြသွားတာပါရှင်။အခုတော့မြန်မာနိုင်ငံတွင်သတင်းမီဒီယာလိုလခွင့်အပေါ် EU ရဲ့တဘောထားကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာသတင်းထောက်တွေနဲ့သတင်းမီဒီယာသမားတွေလက်သလောဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေရှိနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဥရောပသမ္မဂ EU ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့လထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာသတင်းထောက်တချို့တမရောကဖန်စီခံရတာခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံတွင်သတင်းမီဒီယာလိုလခွင့်နဲ့ပတ်သက်လို့ပြည်ရင်းပြည်ပကစိုးရိမ်ပကင်းသဘောထားတွေထွက်ပေါ်နေချိန်မှာပဲ EU ရဲ့ကြေညာချက်ကအခုလိုထွက်ပေါ်လာတာပါမှခင်ဖြူတွေကအပြည့်အစုံတင်ပြထားပါရဲ့ရှင
်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေအနေနဲ့လွတ်လပ်စွာသတင်းရယူနိုင်တဲ့အခြေအနေပတ်ဝန်းကျင်တစ်ခုရှိဖို့အရေးကြီးတယ်လို့လက်တလောမှာသတင်းမီဒီယာသမားတွေဖန်စီထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေဆက်ပြီးရှိနေတာကတော့စိုးရိမ်စရာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ EU ကိုယ်စားလှယ်အဖွဲ့ပြောခွင့်ရ Valeria Chere ကပြောပါတယ်
In recent months there have been a worrying number of cases of journalists and media representatives being arrested or prosecuted in connection with the
work of Myanmar. မြန်မာနိုင်ငံမှာသတင်းမီဒီယာတွေနဲ့သတင်းထောက်တွေဖမ်းဆီးထိန်းသိမ်းခံရတာဒါမှမဟုတ်တရားစွဲဆိုခံရတာတွေဟာစိုးရိမ်ကြကောင်းအောင်တိုးလာနေပါတယ်။လွတ်လပ်စွာတွေးခေါ်ယူဆခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာလူသားတိုင်းခံစားခွင့်ရှိတဲ့အခြေခံအခွင့်အရေးဖြစ်တယ်လို့ဒီမိုကရေစီလူပောင်အတိုင်းအဝိုင်းအတွက်အရေးကြီးတဲ့အခြေခံအုတ်မြစ်လည်းဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုမှာအခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖော်ဆောင်ရမှာလိုအပ်တဲ့အခြေခံအချက်တစ်ခုလည်းဖြစ်ပါတယ်
။ပြီးခဲ့တဲ့ဇွန်လနောက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာတအောင်လက်နက်ကိုင်အဖွဲ့ TNLA ကဦးစီးကျင်းပါတဲ့မြို့ရေးစေဝါတိုက်ဖက်ရေးနေအခမ်းအနားကိုသတင်းယူပြီးတော့ပြန်လာကြတဲ့ Democratic မြန်မာအသံ TVB နဲ့ AR သတင်းဌာနတွေကသတင်းတော်သုံးဦးဖမ်းဆီးခံရပြီးတော့မတရားသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရတာရှိတယ်လို့တခြားသောဒီဖမ်းဆီးခံထားရတဲ့ဒါမှမဟုတ်တရားစွဲဆိုခံရတဲ့သတင်းမီဒီယာသမားတွေလည်းအများပြားရှိနေတာပါဒါကြောင့်လက်ရှိအစိုးရလက်ထက်မှာသတင်းမီဒီယာတွေပို့ပြီးတော့ထိန်းချုပ်ခံလာနေရသလားဆိုတဲ့မေးခွန်းထုတ်မှုတွေနဲ့စိုးရိမ်မကင်းသဘောထားတွေလည်းထွက်ပေါ်နေတာပါမြန်မာနိုင်ငံမှာသတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူနိုင်အောင်အစိုးရကလိုအပ်တဲ့ဥပဒေအရအကောက်အွယ်ပေးမှုတွေကိုဆောင်ရွက်ပေးရမှာဖြစ်တယ်လို့ EU ကိုယ်စားလှယ်အဖွဲ့ပြောခွင့်ရကပြောပါတယ
် Media freedom, independence and pluralism are at the heart of any democracy.We therefore call on the government of Myanmar to provide the necessary legal protection for journalists to work.
တရင်မီဒီယာလွတ်လပ်ခွင့်လွတ်လပ်ခြင်းနဲ့ဗဟုဝါဒတွေဟာဒီမိုကရေစီရဲ့အဓိကကြတဲ့အချက်တွေဖြစ်ပါတယ်။ဒါကြောင့်သတင်းသမားတွေအနေနဲ့ဖမ်းဆီးခံရမှုတရားစွဲဆိုခံရမှုတွေနဲ့ချိန်းချောက်ခံရမှုတွေမရှိဘဲလွတ်လပ်စွာလုပ်ငန်းလုပ်ကိုင်နိုင်အောင်လိုအပ်တဲ့တရားဥပဒေအရအကာအကွယ်ပေးသွားဖို့မြန်မာအစိုးရကိုကျွန်တော်တောင်းဆိုပါတယ်။
မြန်မာနိုင်ငံအနေနဲ့အရေးပါတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားထုတ်ဖော်ဆောင်နေတာမှာလိုအပ်တဲ့အကူအညီတွေကိုပေးသွားဖို့ EU ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကအစဉ်သင့်ရှိနေပါတယ်လို့လည်းဒီကနေ့ဇူလိုင်လ3ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာအစိုးရလက်ထက်သတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုရန်ကုန်အမေရိကန်တန်ယုံကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဖမ်းဆီးခံသတင်းသမားတွေကိုပြန်လွှတ်ပေးဖို့ပြည်တွင်းပြည်ပကလူခွင့်အဖွဲ့တွေကလည်းတောင်းဆိုနေကြတာပါ။လက်ရှိမြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့တရားစွဲဆိုထားတဲ့အမှုပေါင်း64မှုရှိပြီးတော့သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိပြီးတရားရင်ဆိုင်နေရတဲ့သတင်းသမား14ဦးရှိပါတယ်။အခုနောက်ဆုံးလောလောလတ်လတ်ဒီရှမ်းပြည်နယ်မှာတပ်မတော်ကဖမ်းဆီးတာကိုခံခဲ့ရတဲ့ DVB နဲ့ AR သတင်းဌာနတွေကသတင်းတောက်3ကတော့လက်ရှိသီဘောထောက်မှာချုပ်နှောင်ခံထားရပြီးပုံမှန်ဆက်ခွန်တဲ့မတရားသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံထားရပြီးသူတို့ကိုဒီလ17ရက်နေ့မှာရုံးတင်စစ်ဆေးမယ်လို့လည်းသိရပါရရှင
်။မခင်ဖြူသေးပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန် DVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံကနေကြည့်ရှုနိုင်ကြပါတယ်။ VOA ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ Line to Meter 2425တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ဇူလိုင်လ3ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အနုပညာလောကကစိတ်ဝင်စားစရာသတင်းတွေကိုစူးစီးထားတဲ့တက်တောက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြမှာပါ။ဒါအပြင်ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှကြားဖို့ရှိတာတော့
ကျွန်တော်တို့တွေကြီးလာတဲ့အခါမှာကိုရိုးရိုင်ငင်းချင်းမှုဟိုမမေ့အောင်ပေါ့လေမမေ့အောင်ဆိုပြီးတော့ဒီမြန်မာရင်ချင်းမှုအကသင်တန်းတို့မြန်မာရုပ်ရှင်ပွဲတို့ cultural performances တို့
American နိုင်ငံ Los Angeles မြို့ကမြန်မာ American ကွန်ရက်အဖွဲ့တီထောင်သူဦးအောင်မင်းနိုင်ကသူယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်လောင်ကစားငွေကြေးခဝါချမှုအပအဝင်လက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်တဲ့ဆိုရယ်တန်တရားတွေနဲ့တရုတ်နိုင်ငံမှာဖွင့်လှစ်ထားတဲ့မြန်မာနိုင်ငံသားတွေရဲ့ဗန်စင်တွေကိုတရုတ်အစိုးရကဂျွန်လလယ်ပိုင်းမှာပိတ်ပစ်ခဲ့ပြီးနောက်ဂျွန်လ23ရက်နေ့မှာအများစုကိုပြန်ဖွင့်ပေးလိုက်ပြီလို့တရုတ်မြန်မာနယ်စပ်မူဆဲမြို့မှာရှိတဲ့ကုန်သွယ်တွေကပြောပါတယ်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံသားပိုင်းဗန်စင်တွေကိုပိတ်ပစ်ခြင်းနောက်ဆက်တွဲအခြေအနေတွေကိုမူဆဲမြို့ဆန်ကုန်သည်ကြီးများအသင်းရဲ့ပြန်ကြားရေးတာဝန်ခံဦးမင်းသိန်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရိုက်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ကျွန်တော်လည်းရင်းနေမှာတည်းကျွန်တော်ဆန်လာရင်းနေမှာတည်းကျွန်တော်တို့ပမာနိုင်ငံသားတွေပြည်ပပကျွန်တော်တို့ ABC ဗမာတွေ ABC ဗမာအနန္တားတဲ့အကောက်340ကျော်ပိတ်ခံလိုက်ရတယ်ခင်ဗျာ340ကျော်တော့ပိတ်ခံရပြီနဲ့နောက်တော့တစ်ခါစတမန်လေးဆွေးနွေးကြတယ်နောက်ခါကျွန်တော်တို့စီပါကူတောင်းဝင်ဒေါက်တာတန်းလို့ရတယ်ခွေးပြမှာကိုကြီးကပဲသွားရင်းနဲ့စီပါရေးကောင်ဆယ်ဝင်နဲ့ဆွေးနွေးကြတယ်နောက်တစ်ခါကျွန်တော်တို့ဘူဆယ်မြို့မှာ23ရက်နေ့ကဂျွန်လ23ရက်နေ့မင်းဆရာရရနေကြဖနလာရီဖြစ်ကိုကျွန်တော်လူရနေရနဲ့ဆန္ဒဖော်ထုတ်တယ်ဒီကိစ္စတွေကြောင့်လည်းကျွန်တော်ဂျွန်လ23ရက်နေ့ညနေ 9:00 မိနစ်နဲ့ဆယ်မှာဒီအကောင့်340တခုတွေက290နဲ့6ခုဖွင့်ပေးလိုက်ပါတယ်340တခုမှာ54ခုပဲတက်တယ်ဆန္ဒဘူးလည်းဖွင့်ပေးတယ်ဆန္ဒ54ခုလည်းသူစီစစ်နေတာခင်ဗျာမကြတဲ့ပြန်ဖွင့်ပေးမယ်လို့တော့ညွှန်ခဲ့ပါတယ်ကျွန်တော်တို့
သူကတော့လောလောဆယ်ပိတ်လိုက်တာကတော့ဆိုကြပါစို့ကျွန်တော်တို့ရေပွားအဖြစ်ကြည့်မယ်ဆိုရင်တော့တပတ်ပတ်ဝန်းကျင်လောက်ရှိတာပေါ့နော်ဟိုပတ်ဟိုဟုတ
်ကဲ့
ဟိုပိတ်လိုက်တဲ့အကာလာတိုင်းတာအဲ့ဒီတော့တွင်းမှာမြန်မာကုန်တွေဘက်ကဘလောက်ထိခိုက်နေနိုင်မှုများရှိသွားတယ်လို့ယူဆရပါလဲ
ကျွန်တော်ကပဲဆိုရင်ကျွန်တော်တို့ဂျွလာ16ရက်နေ့မနေ့ကနေပြီးတော့ဂျွလာ24ရက်နေ့လောက်ရှိတာလုံးဝဆက်ဆိုင်သွားတယ်ကျွန်တော်တို့ဆန်ရောင်းဝယ်ပြောင်းရောင်းဝယ်ပဲရောင်းဝယ်နှမ်းရောင်းဝယ်ပြည်စားရောင်းဝယ်ရေလုံးကရောင်းဝယ်တင်နာရောင်းဝယ်တယ်လုံးဝချက်ဆိုင်တော့ဖြစ်သွားတယ်60ရာခိုင်နှုန်းတော့ချက်ဆိုင်သွားတယ်60ရာခိုင်ဆိုတော့အများကြီးမျက်နှာမှုရှိတာပေါ့ခင်ဗျာကျွန်တော်တို့တွေ့မယ်ဆိုရင်ငွေမောက်လာကျွန်တော်တို့အခမနိုင်ပါအော
်ဟုတ်ကဲ
့လောက်ချက်လိုက်ရတယ်ဘာနဲ့ကြံမှုနေနောက်ပိုင်းမှာလာကျွန်တော်တို့အခုလိုလုံမားလေးရပုံမှန်လက်ပတ်နိုင်တာပါခင်ဗျာအခုရှင်တွေကိုတင်ပြရမယ်ဆိုတော့ဒီမှာကျွန်တော်နေစားမှာတော့ပုံမှန်ရောင်းဝယ်တော့ပြတ်ဖြစ်နေတာဒီဘာမှတော့ကျွန်တော်တို့ဟိုကျွန်တော်တိတ်ပြီးတော့ထူးရှားတော့တိတ်ပြီးကျပေါ်လာလို့ရအောင
်ဟုတ်ကဲ့ခင်ဗျတရုတ်အစိုးရဘက်ကအကြောင်းပြတာကတော့ဒါဦးမင်းသိန်းကတော့ပိုတိမှာပါနေစားမှာနေတယ်ဆိုတော့လေဒါပေမဲ့ तू ကတချို့ဟိုငွေမဲခွာချတဲ့ကိစ္စတွေဒီလက်နက်ကင်အဖွဲ့စည်းတွေလောင်းကစားကိစ္စတွေကြောင့် तू ကဒါမျိုးလောက်ရတယ်ဆိုပြီးပြောတယ်ဆိုတော့အဲ့ဒီသူတို့ပြောတဲ့အကြောင်းပြချက်အပေါ်မှာဟောဒီကုံတယ်တွေမူဆယ်မှာရှိတဲ့ကုံတယ်တွေဘက်ကဒါမျိုးတရုတ်နယ်စပ်မှာရှိတဲ့ကုံတယ်တွေဘက်ကဘလို့အမြင်သဘောထားရှိကြလဲသူ
တို့ကပြောတာဒီချိန်ဖြစ်တဲ့ကိစ္စကလေကျွန်တော်တို့လောင်ကစားသမားတွေကလောင်ကစားတယ်။ရွှေမြူတားနဲ့ရှိပြီးတော့လောင်ကစားတွေလောက်ကြတယ်။ဒီကိစ္စအတွက်နဲ့ငွေကြေးပြမခေါ်တာလည်းရှိတယ်ပေါ့လေ။ငွေကြေးကဟိုတဲ့ကိစ္စတွေပတ်သက်ပြီးဆက်နွယ်နေတဲ့လူသူတို့ကဘာပိတ်တယ်ပြောတာပဲ။ဒါပေမဲ့ကျွန်တော်တို့ကုန်တယ်တွေကတော့အဆုံးများပါ။ဒီအဆုံးများတော့သူတို့ဘာမှမဆိုင်နေနဲ့တိတ်ကြုတ်ပြီးပိတ်ထိုင်တာသူတို့ကတော့ပြည်ကတည်းကတရုတ်တရုတ်ရဲ့ဥပဒေရတယ်သူတို့ကကာပါရအောင်ဆိုပြီးတော့ဒါကလည်းတိတ်ကြုတ်ပြီးပိတ်ကြတာ။တိတ်ကြုတ်ပြီးပိတ်ကြတဲ့အချိန်မှာဒီအကျင့်ကအများဆုံးအချိန်နဲ့ကျွန်တော်တို့ဘာပိတ်တယ်ဆိုတာဘာမှတည်းမဟုတ်ပိတ်တာလည်း၄-၆ခါ ရင်းသားခုနှစ်ခါလောက်ရှိတော့ပြိဘူးတယ်ဒါပေမဲ့ဒီကြေးရများတယ်ရင်းနှီးကပြင်တော့အဲအများဆုံးပြ9ရောက်6ရောက်10ရောက်15ရောက်အဲရောက်နေဆိုတော့အများဆုံးတော့မပြိဘူးအခုကကျွန်တော်တို့အလုပ်တက်တော့ထောင်နာလောက်ကိုရှိတာကပြိတာဆိုတော့ဒီလိုဒီပြိရဒီလိုဒီမျိုးအောက်တွေကကျတဲ့ပါစေထောင်နဲ့ရှိပြိတာဟာဟုတ်ပါအဲ့ဒါပြောရမယ်ဆိုတော့တူတူပါလားဝေမဲဝေပြူကဘာချလာလို့အဲသမီးစီပါရတာနဲ့ပတ်သက်တာတို့လည်းနဲ့ရောင်းဝယ်လုပ်တာနဲ့ပတ်သက်တာတို့တောင်းတာပြီးလက်နက်ကအဖွဲ့ကြီးတွေကပတ်သက်ရဆိုပြီးတော့သူပိတ်တာဆိုတာဒီလိုပဲပိတ်နေတယ်ကျွန်တော်တို့ကလည်းခံနေရပါဗျာသူတို့လည်းမီဖိုနေရတာဆိုဘယ်လိုမှပြန်ပြီးတော့ကျွန်တော်တို့ကလည်းဖြစ်လို့မရဘူ
းဟုတ်ကဲ့အခုပိတ်တာဦးမင်းသိန်းစောင်းနဲ့ပြောတာတရုတ်ကုမ္ပဏီတွေပါပါတယ်ဟုတ်လားဦးမင်းသိန်
းပါပါပါတရုတ်ကုမ္ပဏီအဲဗမာပြည်အောက်တော့၄၀နဲ့ဗမာပြည်အောက်တော့၄၀နှစ်ခုပါတယ်တရုတ်ပြည်တရုတ်အောက်ကဒါရှိရကြတော့ပါလေအလုပ်တက်တဲ့ထောက်နေရကြတော့ပိတ်တာ
ဒီလိုမျိုးပိတ်တာကဆိုကြပါစို့တစုံတူတယောက်ကများသွားတိုင်လိုက်လို့လားဒါမှမဟုတ်လေတရုတ်အစိုးရကိုယ်တိုင်ကသွန်သူစုံစမ်းစစ်ဆေးတွေ့ရှိလို့ပဲအစိုးရကသူ့သဘောနဲ့သူဆုံးဖြတ်ပြီးလွတ်လိုက်တာလားဘယ်လိုမျိုးလဲခင်ဗ
ျဒီကိစ္စကကျွန်တော်တို့ယူနာတီနဲ့အစိုးရတော့ကျွန်တော်မသိလိုက်ဘူးလေမသိလိုက်သေးလေလောင်စားနဲ့ဆက်နေတဲ့လူတွေမူကြီးစေဘာနဲ့ဆက်နေတဲ့လူတွေကျွန်တော်တို့မူကြီးစေဘာနဲ့နေနေဖွဲ့လောင်စားနဲ့နေနေဖွဲ့ဆိုရဲဖွဲ့တွေရှိတယ်ရဲဖွဲ့တွေကနေဘူအစိုးရကိုတင်ပြပြီးတော့မှရဲဖွဲ့တွေကပိတ်တဲ့ကိစ္စပါဒါဆိုဒီဘူးတယောက်ကတက်လို့မဟုတ်ဘူးခင်ဗျဒီကိစ္စ
။ဩဟုတ်ကဲ့ဘ ਹੁ အစိုးရကင်တာပေါ့နော်ဒါတိုက်ရကင်တာပေါ့လို့လား
။ဘ ਹੁ အစိုးရဘ ਹੁ အစိုးရလို့ထင်ရတယ်ဘ ਹੁ အစိုးရလည်းပြောခင်ဗျလူကဘယ်တော့ကွာလောက်ရတာပေါ့သူတို့ကျွန်တော်တို့ဒီအကောင့်ပြိပိုင်ခွင့်ရှိတာပေါ့မွန်ဂိုလီးယားနဲ့ဆက်မဖြစ်တဲ့ကိစ္စဒီကိစ္စကျွန်တော်မွန်ဂိုလီးယားနဲ့ဆက်မဖြစ်တဲ့ကိစ္စကိုရဲဘွေးကလိုက်လံဆုံးသွားပြီးကြပါကျွန်တော်ဘ ਹੁ အစိုးရကိုခွင့်ပြုချက်ရှိပြီးကြပါဒီအကောင့်နဲ့ပြိတာပါဟုတ်လား
။မွန်ဂိုလီးယားနဲ့ဆက်ကနေပြီးတော့ဒီမြန်မာနယ်စပ်အထိကိုသူကအဖက်ဖြစ်လာတာပေါ့နော်ကူးဆက်လာတာပေါ့
အဲ့ဒီမှာလည်းဇာတ်ကတော့ရိုးကြီးပြည်နယ်နဲ့ဇာတ်ပဲပါတယ်ကျွန်တော်တို့ဟိုကြောင်ကိုရနေဇာတ်ပဲပါတယ်အပ်ဆက်နဲ့ဆရာပဲပါတယ်အကုန်လုံးကုန်လုံးဟိုတပိုင်းကလည်းအတိုင်းလာလို့ဆိုလို့လှုပ်ရှားရတယ်ဟိုပ
ါနေဇာတ်မှာကောအခုကုံသေးကြီးကတော့လက်ရှိအတိုင်းဆိုရင်တော့ဦးမသိန်းစောစောပြောတဲ့အတိုင်းဆိုရင်တော့ပုံမှန်ပြန်ပြီးတော့လဲပတ်နေပြီဆိုတဲ့သဘောလားခင်ဗျဟု
တ်ကဲ့ပုံမှန်လဲပတ်နေတယ်ခင်ဗျငွေကြီးရသပုံမှန်လဲပတ်နေပြီဒါပေမဲ့အဲလူတွေကတော့နည်းနည်းဒီတိရပါနေတော့နည်းနည်းစိုးရိမ်နေတာပေါ့ဒီစိုးရိမ်တစ်ထင်းထင်းတည်းတည်းဟိုတပိဝရိယတဲ့တော့လှုပ်နေကြတာဟိုပါ
အခုတဖြည်းဖြည်းနဲ့မြန်မာပြည်ထဲမှာပြောင်းလဲလာတဲ့ဗန်စနစ်အရာကောဗမာဘက်ကိုပို့ပြီးတော့ကုန်တယ်တွေကအားထားလာတဲ့အနေအထားများရှိပြောင်းလဲမှုအနေအထားကဘယ်လိုရှိနိုင်တယ်လဲဘယ်လိုရှိလာပြီလဲဦးမသိ
ဘူးတော်တော်မထူပါဘူးဗျမထူတော့ကျွန်တော်စီးပွားရေးမှားလေတရုတ်ဘာမှာပဲကျွန်တော်တရုတ်ကိုကုန်ရောင်းတယ်ဗျာတရုတ်ဘာဝယ်တဲ့လူကကျွန်တော်တို့တရုတ်ဘာကိုပဲထည့်ပြီးတယ်တရုတ်ဘာကိုကျွန်တော်တို့ကပြန်ပြီးတော့ငွေလေးသမားနဲ့လဲပြီးတော့ရန်ကုန်မန္တလေးကိုပြန်ထွက်ရတယ်ဒီကျွန်တော်တို့ကျွန်တော်စီးပွားရေးဘာပြီးတော့ကျွန်တော်စီးပွားရေးသမားကျွန်တော်စီးပွားရေးစီးသမားတွေတကယ်အဘကောကလာပါလေအောက်ရှိလောက်ပဲသူတို့ကလွှဲတာတော့ပါတော့လောက်ကြတာခါဒါဘလို့อ่ะနောက်ကဟိုနေစားနေစားဆိုတော့ဒီတို့ဒီမှာမူးဆဲမှာပမာဝေးရရှားပါတယ်ခါပမာဝေးတဲ့ဆမတ်တော့ပမာနဲ့ပဲရအောင်ပမာဝေးအတိုက်တက်ပြုပြရတာဖြစ်နေချိတယ်အဲ့တော့ဒီလက်ကပမာပါလေပြီးတော့အဘကောတက်ပါတာပါတယ်ခါပြီးတော့ထူးရှားတော့ပြောင်းမလဲထူးရှားတော့မပြောင်းလဲသေးပါဘူးခါပုဂ္ဂိုလ်ကပါအောင်ညီမစီပွားရေးပါအောင်ညီမစီပွားရေးပါသပိုးတော်ဆိုးလေးတယ်ဒီကအရင်တိုင်းပဲဘာမှမထူးသေးဘူးခါ
ဟိုတရုတ်နိုင်ငံထဲမှာမြန်မာနိုင်ငံသားစီးပွားရေးလုပ်ငန်းရှင်ကဗန်ဖွင့်ဖို့အတွက်ကရောဘလို့အချက်တွေများလိုတယ်လဲဘာလို့ဆိုတော့ဟိုသူများနိုင်ငံမှာသွားဖွင့်နေဆိုတော့အထောက်အထားတွေပြရဘလို့အထောက်အထားတွေပြရလဲခင်ဗျအ
ဲနံပါတ်1ကျွန်တော်တို့ဟိုနိုင်ငံကူးလက်မှတ်ပြရတယ်နိုင်ငံကူးလက်မှတ်ဟာနံပါတ်1ကျွန်တော်မှတ်ပုံတယ်ကျွန်တော်တို့နိုင်ငံသားမှတ်ပုံတယ်ပြရတယ်ပြီးလို့ရှိရင်ကျွန်တော်တို့စီတီမှာရှိတဲ့ကျွန်တော်တို့စီတီဈေးစကန်တစ်ခုမှာသွားပြီးတော့ဒါကိုကျွန်တော်တို့ဟိုဘာသာပြန်ဆောင်ပြီးလုပ်ရတယ်ဘာသာပြန်ဆောင်ရပါတော့ရစားရဘူးကျွန်တော်တို့တရုတ်ကိုတရားအောင်တူလို့ရှိရင်တော့ပါမှာကျွန်တော်ပေါက်ပြုလို့ရပါတယ်ဒီခက်ခက်ခဲခဲတော့မရှိပါဘူ
းနောက်ငွေအထုပ်အသွင်းကပါဗျာလွယ်လွယ်ကူကူအထုပ်အသွင်းလုပ်လို့ရသလား
သူတို့ပြောတော့ဇူလိုင်လရဲ့ဒီနေ့အစားပြီးတော့ပုံစံထားမှလို့ပြောတယ်ကကျွန်ဆက်ငါမတိုင်ဘူးကျွန်တော်တို့ငွေအကောင့်တွေမှာပိတ်ခင်းနေဖြစ်တော့ငွေအတွင်းကဘလောက်တွင်းရလဲဒါပေမဲ့ထုတ်ရဆိုရင်တော့သူတို့ကဖလေးမထုတ်ပြီးတယ်အဲကိုတေတရုတ်ကိုကိုတေကိုတောင်းလောက်ပဲထုတ်ပြီးတယ်တော့ဒီရဲ့ချူပြောရတယ်ဒါနေခင်းတော့ပဲဆိုရင်တော့သူကကိုယ်တော့ကိုတော့ဆိုလေငွေသွင်းတာပတ်သွင်းရဟိုဂျိုဆန်ကမတိုင်ပြီပေါ့ဂျိုဆန်လာတော့ဝိုင်းပါတော့ဒီဘက်ကချစ်စ်တယ်သူပြောတယ
်ကုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုအပတ်စဉ်တင်လာတဲ့ညပိုင်းနဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရရှိမှာခင်ဗျ အင်းဒီချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်ကင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေ့ပြောင်းလို့သမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ကင်ရေးခက်ခဲလာပါတယ်အင်းဒီချင်းနိုင်ငံတွေမှာရှိတဲ့မြန်မာရွှေ့ပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာဝင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပြီးနေပါလဲဘာရီဆောင်ရပေးနိုင်ဖို့အတွက်အလုံသမားတွေဘက်ကရောမျှော်လင့်နေပါလေအခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေ VUE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပေးဖို့ထားလို့လည်းရပါတယ်အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးဖို့ထားနိုင်ပါတယ် VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်းကြမဲ့သရရှိတကိုကျူးဇူးပါတယ်ခင်ဗျာ
ဖီယိုအမေရိကန်အတန်ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့တရင်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါTV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့နှောင်းဆိုရင်သူတို့ရဲ့အစီအစဉ်တွေကိုအင်တာနက်ကြားခံကတဆင့် online ပေါ်ကနေထုတ်လွှင့်လာကြလိမ့်မယ်လို့ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings ကပြောလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကတဆင့်ကြည့်နိုင်အောင်ဝန်ဆောင်မှုပေးနေတဲ့ Netflix ရဲ့ CEO ကို AP သတင်းဌာနကတည်တံ့တွေ့ဆုံမေးမြန်းစင်မှာသူကအဲ့ဒီလိုပြောခဲ့တာပါ။မိုဘိုင်းလက်ကင်ဖုန်းတွေနဲ့ TV လုပ်ငန်းတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဘာတွေအပြည့်အစုံပြောထားသလဲဆိုတာကိုမဆူမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်။အေးမဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပြီပဲလေ။နောက်ဆိုလို့ရှိရင်လူတွေကရုပ်ရှင်တွေ TV ဇာလံတွဲတွေကိုလက်ကင်ဖုန်းတွေပေါ်ကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရဲ့
။ဒါဆိုရင်တော့ကျွန်တော်ခင်မိသွားပြီပေါ့မဆူမြတ်မွန်က။အခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးတော့ကြည့်နေတာဗျ
။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်ဆင်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သွယ်ရေးဆိုင်ရာအကြီးဆုံးညီလာခံကြီးသိတယ်မလား။အဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေ။သူ့ကို AP သတင်းဌာနကတီးသန့်တွေးဆုံပြီးတော့မှဒီအနာဂတ်မိုဘိုင်းဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်။အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ
့။ You know mobile phones are just getting better and better.And first they were just for communication.
Mobile game ဖုန်းတွေကပို့ပို့ပြီးတော့ကောင်းလာကြပါတယ်။အစကဆက်သွယ်မှုအတွက်ပဲသုံးခဲ့ကြပေမဲ့နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်။အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီ။ကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလံတွေတွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်။ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်သွေးကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ်။ data သုံးစည်းတွေကျလာတယ်ဆိုတော့ပို့ပြီးကောင်းလာဖို့ပဲရှိပါတယ်။
မိုဘိုင်းဖုန်းတွေကကိုယ်သွားလေရာအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုယ်စိတ်ကူးပေါက်လာလို့ကြည့်ကျင်တယ်ဆိုလို့ရှိရင်ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။
အဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကိုအင်တာနက်ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင့်
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေကအင်တာနက်ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ဗီဒီယိုတွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းအတော်များများကသူတို့ရဲ့အစီအစဉ်တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့နောက်ဆုံးရှင် TV အစီအစဉ်တွေကို၄လိုင်းကတဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့ internet online ပေါ်ကနေထုတ်လွှင့်ဖို့လုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ။
American ကဒီ internet နဲ့ cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည်လေကိုသားညုံဦးရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ smart TV တို့ tablet computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုယ်ပိုင် app တွေဖန်တီးလှုပ်ထားပေးတယ်လေကျွန်တော်ဆိုလဲတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခံလှုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုယ်သုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှာရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆီမောင်က
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
ဇလန်နဲ့အဟောင်းကြီးကြည့်နိုင်မယ်အားကစားအစီအစဉ်လေးဆိုရင်လည်းအင်မတန်ကြည်လင်ပြတ်သားတဲ့ 4K အရည်သွေးနဲ့ကိုအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်သံလွှင့်လုပ်ငန်းတွေက 4K အရည်သွေးမျိုးနဲ့ထုတ်လွှင့်နိုင်ဖို့ကြိုးစားနေကြတော့မှ Netflix ကတော့အားကစားအစီအစဉ်လေးကိုမပြပါဘူးဒါပေမဲ့တခြားကုမ္ပဏီတွေကလှုပ်လာကြပါလိမ့်မယ်သိကောင်းတဲ့ရုပ်သံအရည်သွေးနဲ့ပြနိုင်တာအပါအဝင်အင်တာနက်ပေါ်မှာလုပ်နိုင်တာတွေအများကြီးရှိပါတယ
်ရုပ်ရှင်ကားတွေကအစား mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြည်လာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings က AP သတင်းဌာနနဲ့သီးသန့်မေးမြန်းကမှအခုလိုပြောပါတယ
် You know what I find is people will watch movies on a mobile screen because they can be broken up they can watch some of itOn the way to work, another part on the way home.
ကျွန်တော်ပါတော့တွေ့တယ်လဲဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြည်လာကြမှာပဲ။ဘာလို့လဲဆိုတော့အပိုင်းခွဲကြည့်နေကြတာကိုအလုပ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်။အလုပ်ပြန်မှာ channel ကိုဆက်ကြည့်လို့ရတယ်လေ။ကျွန်တော်တို့ရဲ့ Netflix ပေးသက်တွေကတော့ခက်တူတူ video တွေကြည့်ကျင်ကြပုံတိတ်မတွေ့ရပါဘူး။ YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ video တွေကြည့်နိုင်အောင်လုပ်ထားပါတယ်။ video ခက်တူတူကြည့်ကျင်သူတွေအတွက်အဆင်ပြေတာပေါ့ဗျာ။ကျွန်တော်တို့ကတော့အချိန်ကြာကြာကြည့်ရတဲ့ရုပ်ရှင်ကားတို့ဇလန်းတွဲတို့ကြည့်ကျင်ကြတဲ့သူမျိုးတွေပိုဖြစ်ပါလိမ့်မယ
်။ Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ။ Netflix ကိုလာစင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကမ္ဘာလုံးမှာ93တန်းကျော်ရှိပါတယ်။
internet ပေါ်ကနေပြီးတော့ရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေထဲမှာရှေ့ပြေးနေတဲ့ထိတ်တန်း online ရုပ်သံတွေလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ။
သူတို့အနေနဲ့ဒီတကဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသွားနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့သီးသန့်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
ဒီကမ္ဘာလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့ထဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုနွေရာသီမှာစပြပါမယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်။ဒီထက်ပိုပြီးတော့လည်းလှုပ်သွားခြင်းမရယ်တူရကီမှာလည်းလုပ်နေပါပြီ။အိန္ဒိယမှာလည်း Scare Games ဆိုတဲ့အစီအစဉ်ရှိပါတယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကတ်တုန်းကားတွေကိုလည်းလုပ်နေပါတယ်။ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ်
။ဆီးရီးယားမှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရာဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်လတ်ပဲအော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမဆိမမွေ
ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင် online ပေါ်ကပြည်သက်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေက short တွက်လို့မရတော့ဘူးဆိုတာကိုပြသနေပါတယ်အဲ့ဒီပြည်သက်အများစုကလည်းသူတို့ရဲ့ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီ online ပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix CEO ကကြိုတင်ပြီးခန့်မှန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်
မဆုံမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသည်မှအစီအစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သက်တမ်းရောင်သတင်းလောအစီအစဉ်ရဲ့အလဲပါအမှုပညာလောကကသတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောက်မှာတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီဘယ်သူနဲ့လက်ထပ်သွားခဲ့ပါပြီလဲပြီးတော့တိတ်ကိုနာမည်ကြီးတဲ့ Kardashian မြမတွေတဲ့ကနှစ်ယောက်ဖြစ်တဲ့ Kendall Jenner နဲ့ Kylie Jenner တို့ဘာကြောင့်များတောင်းပန်ခဲ့ရတာပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ကမ္ဘာကျော်ဘောလုံးသမား Lionel Messi ဟာသူ့ရဲ့ချစ်သူ Antonella Roccozzo နဲ့ဇွန်လ30ရက်နေ့မှာလက်ထပ်လိုက်ကြပါတယ်။သူတို့နှစ်ယောက်ဟာစပိန်နိုင်ငံဘာစီလိုနာမြို့မှာအတူနေကြတာဖြစ်ပေမဲ့သူတို့ရဲ့မင်္ဂလာပွဲကိုတော့ဇာတိမြို့ဖြစ်တဲ့အာဂျင်တီးနားနိုင်ငံ Rosario မြို့မှာကျင်းပတာဖြစ်ပါတယ်။ဒါကြောင့်မလို့ Rosario မြို့ကန်တွေကလည်းဒီမင်္ဂလာပွဲအတွက်အဆိတ်လှုပ်ရှားနေခဲ့ကြတာပါ။မက်ဆီရဲ့မင်္ဂလာဆောင်အခမ်းအနားကို Rosario မြို့လယ်မှာကျင်းပပြီးတော့ဧည့်သည်260လောက်ဖိတ်ကြားခဲ့ပါတယ်။ဘာစီလိုနာအသင်းကကစားပေါ်တွေတော်တော်များများလဲမက်ဆီရဲ့မင်္ဂလာပွဲကိုတက်ရောက်တာတွေ့ရပါတယ်။ဘာစီလိုနာအသင်းကကစားပေါ်တွေတော်တော်များများလဲမက်ဆီရဲ့မင်္ဂလာပွဲကိုတက်ရောက်ကြပါတယ်။မက်ဆီနဲ့ Antonella Roccozzo တို့မှာအသက်5နှစ်အရွယ်တီယဂိုနဲ့တစ်နှစ်အရွယ် Matteo ဆိုတဲ့သားနှစ်ယောက်ရှိပါတယ်ရှင်။ Yes, I'll have my own jet. Painted Reality TV နာမည်ကြီးတွေဖြစ်တဲ့ Canal Channel နဲ့ Kylie Jenner တို့နှစ်ယောက်ဒီဂီတကြောင့်မော်တွေကိုတောင်းပန်ခဲ့ရပါတယ်။သူတို့ကနာမည်ကြီးဂီတအဖွဲ့တွေအစိုးရတွေဖြစ်တဲ့ The Doors, Pink Floyd, Ozzy Osbourne ပြီးတော့တက်ခံရတဲ့ rapper Tupac Shakur နဲ့ Notorious B.I.G. တို့ရဲ့ Dead Bone မျက်နာတွေနေရာမှာသူတို့မျက်နာတွေအစားထိုးရိုက်နေပြီးတော့ T-shirt အင်ကြီးတွေကိုထုတ်လို့ရောင်းချတာဖြစ်ပါတယ်။အဲ့ဒီ T-shirt တွေကအစည်းလဲကြီးတာပါ။အဲ့ဒီ T-shirt တွေရောင်းပြီးတော့နောက်တနေ့မှာပဲတစ်ထည့်ကို125ဒေါ်လာနဲ့ရောင်းချတဲ့သူတို့ရဲ့အင်ကြီးတွေကိုဈေးခွက်ကနေပြီးတော့ပြန်ဖယ်ခဲ့ရပါတယ်ရှင်။American ဂီတအဖွဲ့ဖြစ်တဲ့ Foo Fighters အဖွဲ့ဟာပိုလန်နိုင်ငံကအကြီးဆုံးဂီတအဖွဲ့တော်ကျင်းပတဲ့ Garnier ကမ်းခြေမြို့ကိုရောက်ရှိနေပြီးတော့ Opener 2017လို့နာမည်ပေးထားတဲ့အဲ့ဒီဂီတအဖွဲ့တော်မှာဒုတိယနေ့ကပါဝင်ဖျော်ဖြေခဲ့ပါတယ်။အဲ့ဒီမတိုင်ခင်သတင်းပတ်ကုန်ရက်တွေမှာတော့ Britain နိုင်ငံက Glastonbury ဂီတအဖွဲ့တော်မှာတွားရောက်ဖျော်ဖြေခဲ့ပြီးတော့သူတို့ရဲ့နာမည်ကျော်သချင်းတွေဖြစ်တဲ့ Hero တို့ Learn to Fly တို့နဲ့ဖြောပြေခဲ့ပြီးတော့သူတို့ကို The Kills အဖွဲ့က Alison Hawkes ကလာပြီးတော့အဖြစ်ပူအောင်ဖြောပြေသွားခဲ့ပါတယ်။ကျင်းပလာတာ16နှစ်မြောက်ခဲ့ပြီဖြစ်တဲ့ Opener ဂီတပွဲတော်ဟာ British နိုင်ငံက Glastonbury ပွဲတော်လို့ဖြစ်ဖို့ရည်ရွယ်ထားပြီးတော့နာမည်ကြီးဂီတအဖွဲ့တွေဖြစ်တဲ့ The Double X တို့ Foo Fighters တို့ Slime တို့အပြင် OSTK တို့ Taco Hemingway တို့လိုမျိုး Polish အဖွဲ့တွေလည်းပါဝင်ပြီးတော့ဖြောပြေပါတယ်။လေးရတာကျင်းပတဲ့ Opener 2017မှာစုစုပေါင်းဂီတအဖွဲ့နဲ့တအူးချင်းဖြောပြေမှု69ခုဖျော်ဖြေသွားပြီးတော့ဂန်နီယာမျိုးအပြင်ကလေရင်ငယ်တွေဆင်းသက်နိုင်တဲ့ကိုစာကိုဝါကွင်းပြင်ကျဲမှာဆင်းမြင့်၅ခုနဲ့ကျင်းပတာပါ။အရင်နှစ်တွေကတော့ Blur တို့နောက်ပြီး Arctic Monkeys တို့ Drake Rihanna တို့ပါလာရောက်ပြီးတော့ဖျော်ဖြေပူပါတယ်ရှင်။စင်နဂေါနိုင်ငံမှာ Dhaka Fashion သတင်းပတ်ကိုပြီးခဲ့တဲ့ကြာသပတေးနေ့ကစတင်ကျင်းပခဲ့ပြီးတော့ဒီ Fashion Show ကအာဖရိကတိုင်းနိုင်ငံတွေရဲ့တက်တန်းအရင်ဆုံး Fashion Show ဖြစ်ပါတယ်။အာဖရိကတလွားကထိတ်တန်း fashion designer တွေပါဝင်ပြီးတော့ပြသခဲ့ကြပါတယ်။ Senegal, Cameroon, Congo, Gabon နဲ့ Guinea Bissau နိုင်ငံတွေက designer ဆက်တူတို့သူတို့ရဲ့လက်ရာတွေကိုပါဝင်ပြသခဲ့ပါတယ်။ဒီပွဲတော်ရဲ့လက်မှတ်ရောင်းချတဲ့ဈေးကတော့ American Dollar 25 Dollar လောက်ကျပါတယ်။ Senegal နိုင်ငံက designer 5 ဦးပါပါဝင်ပြတဲ့ဒီ fashion show ကိုလူငယ်တွေအထူးစိတ်ဝင်စားလာရောက်ခဲ့ကြပါတယ်ရှင်။
အနုပညာလောကကတည်င်းသူတို့တော်တော်တွေကိုမအီတနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့တည်င်းပတ်စင်ကနာနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ Los Angeles မြို့ကမြန်မာ American ကွန်ရက်အဖွဲ့တီထောင်သူတဦးဖြစ်တဲ့ဦးအောင်မင်းနိုင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
American ကွန်ရက်များတင်ဖို့လွန်ခဲ့တဲ့2006ခုနှစ်ပေါ့လေဟိုလွန်ခဲ့တဲ့အခုဆိုရင်ဒါ17နှစ်ကျော်ကတည်ထောင်လာတာပါဒီကယ်လီဖိုးနီးယားမှာတော့အမေရိကန်မှာတော့ဟိုကယ်လီဖိုးနီးယားတိုင်းအမေရိကန်မှာတော့မြန်မာအများဆုံးပေါ့လေကျွန်တော်တို့တမန်ချက်အရာဆိုရင်တော့လူ8000လောက် 8000 ကျော်လောက်ဒီကယ်လီဖိုးနီးယားမှာနေပါတယ်ကျွန်တော်လော့စ်အင်ဂျလိစ်နီးတဝိုင်းမှာဆိုလဲ4000ကျော်လောက်နေပါတယ်ကျွန်တော်ကတော့ဟိုပေါ့ဒီဟို first လာဟိုဒီနိုင်ငံမှာပြောရင်တော့ first generation မြန်မာလို့ပြောရင်တော့မြန်မာတွေကတော့ဒါ second generation ပေါ့လေကျွန်တော်ဗီဗာတွေက1984တွေကကျွန်တော်အမေကထွက်လာတယ်ဆိုတော့အဲ့ဒါနဲ့ကျွန်တော်ဒီမှာအကြောင်းတွေပါပြီးပြီးတော့ကျွန်တော်အဓိကတည်ထောင်နေတဲ့အဓိကတော့တည်ထောင်လာတဲ့ဟာတော့မြန်မာရိုးရာယဉ်ကျေးမှုပေါ့လေဟိုကျွန်တော်တို့ဒီငငယ်လေးနဲ့ရောက်လာတဲ့မြန်မာတွေဟိုပြီးတော့ဒါမှမဟုတ်ဒီမှာမွေးတဲ့မြန်မာတွေပေါ့လေကျွန်တော်တို့တွေကြီးလာတဲ့အခါမှာကိုရိုးရာယဉ်ကျေးမှုဟိုမမေ့အောင်ပေါ့လေမမေ့အောင်ဆိုပြီးတော့ဒီမြန်မာယဉ်ကျေးမှုအကသင်တန်းတို့မြန်မာရုပ်ရှင်ပွဲတို့ cultural performances တို့ဟုတ်တယ်ရည်ရွယ်ပြီးတော့တည်ထောင်ခဲ့ပါတယ်ပထမအစဆိုတော့လိုရတော့ခက်တာပေါ့အင်မတန်ကြိုးစားပါတယ်ဒီကိုယ့်ရဲ့ community မှာလည်းဒါလွန်ခဲ့တဲ့17နှစ်ဆိုတာကစဉ်းစားကြည့်မြန်မာပြည်တော်မှဒါရင်ဆိုးရခက်ပဲရှိသေးတယ်ဆိုတော့ဒီအထူးသဖြင့်ကိုကဟိုဘာသာရေးတို့နိုင်ငံရေးတို့လောက်တာမဟုတ်တာမှန်လို့နည်းနည်းလေးဒီတို့ရဲ့ဒီ mindset ကဒီကျွန်တော်တို့ရဲ့ဒီကျွန်တော်ရဲ့ mission statement ကိုဟိုနည်းနည်းလေးဟိုဘယ်လိုပြောမလဲစိတ်နေတော့ဆိုတော့ဖြစ်နိုင်ပါမလားပေါ့လေပြီးတော့နောက်တစ်ခုကလည်းအရင်တော့ဆိုရင်လည်းကျွန်တော်တို့ဒီမှာကြီးပြင်းရောက်လာတဲ့ခါမှာလည်းမူမေးတယ်ပေါ့နိဘယ်ကလာလဲဆိုကျွန်တော်တို့ကဘာမှမလာလဲဆိုတောင်းတော့ဘူးမှမသိကြဘူးဆိုတ
ဆိုတော့ဒီ wall map မှာလည်း exposure လည်းနေတယ်ဒီမှာရောက်တဲ့မြန်မာတွေကလည်းအရင်တော့ကိုယ့်ဟာကိုယ်တည်တံ့မဲ့နေကြတယ်ဆိုတော့ဘာမှဆိုရင်တို့ကရှောက်ပြောကြတယ်ဗောနော်ဘမူဒါကလာလာလားဟိုဘာမှဆိုတာက island လားမေးကြတယ်ဗောလေဆိုတော့သိမသိကြအောင်ဆိုတော့အဲ့ဒါလည်းပါတယ်ဗောလေကျွန်တော်အတင်းတီထောင်တာကကျွန်တော်ကဟို awareness ဗောလေဆိုတော့အဲ့လိုလုံးရင်းနေပဲအခုဆိုရင်ကျွန်တော်တို့ရုပ်ရှင်ပြပွဲဒီမှာပြတာအမေရိကမှာဟိုမြန်မာရုပ်ရှင်ကားတွေဗောလေဆိုတော့နောက်ပိုင်းတော့လေဒီမြန်မာပြည်မှာပွင့်သွားတဲ့အခါကျတော့ documentary တွေလာပြီးရိုက်ကြတယ်မြန်မာပြည်မှာလည်း documentary ကသင်တန်းကျောင်းတွေရှိကြတယ်ဆိုတော့ကျွန်တော်ပြတာ10နှစ်ရှိပြီပြီးတော့ကျွန်တော်ဒီမှာမြန်မာအခသင်တန်းကျောင်းကိုလည်းဖွင့်လာတာဟို4နှစ်လောက်ရှိပြီလွန်ခဲ့တဲ့9နှစ်ကမြန်မာအစိုးရပွင့်သွားပြီးတော့ဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းကျွန်တော်တွားပြီးတော့ရင်းချင်းမူကြီးဌာနဝန်ကြီးနဲ့တွေ့ပြီးတော့ကျွန်တော်ဒီမြန်မာပြည်ကနေပြီးတကယ်တော်တဲ့ဆရာမကြီးတွေခေါ်ခြင်းနဲ့ကျွန်တော်တို့အတင်းနဲ့ကုန်ကြစည်းနဲ့ကျွန်တော်ခေါ်ပြီးတော့ကျွန်တော်ဟိုဟိုနေဖို့ထိုင်ဖို့ကျွန်တော်အိမ်မှာပဲစီစဉ်ပေးမယ်အကုန်လုံးဆိုပြီးကျွန်တော်တို့ကဟိုဖိတ်ခေါ်ခဲ့တယ်မြန်မာပြည်ကနေနာမည်ကြီးတဲ့ဟိုဆရာမကြီးနူးနူးစိန်နူးနူးခင်ပေါ့နော်တို့တွေကအရင်တော့အာဆီယံစီးကိန်းမှာတကယ်ကိုတင်ပေးတဲ့ဆရာမကြီးတွေပေါ့လေနည်းနည်းသက်တိုက်လာပြီးတော့ဒီမှာကလေးတွေကိုလည်းတင်ပေးတယ်ပြီးတော့နောက်ပိုင်းကျွန်တော်တစ်နှစ်ပတ်လုံးဒီမြန်မာရိုးရာယဉ်ကျေးမှု performance တွေကိုလည်းเนาะတချို့ ASEAN ပွဲတို့မှာခေါ်တဲ့ခါမှာလည်းကျွန်တော်တို့ကသွားကနိုင်ခဲ့တာပေါ့လေနောက်တစ်ခုကကောင်စီဝင်ချုပ်ရုံပေါ့လေအဲလီမှာပရမအောင်ဆုံးချိန်ဖွင့်ဖို့အတွက်ဟိုဒီ Washington DC မှာဟိုဟို initiate လုပ်ခဲ့တယ် 2015 May လာနေပြီးတော့စပြီးတော့ဒီမှာလည်းဟိုကောင်စီဝင်ချုပ်ရုံဖွင့်ခဲ့တယ်အဲ့ဒါကြီးကျွန်တော်အများကြီးမြန်မာလူမျိုးအတွက်ပေါ့လေမြန်မာပြည်အတွက်ကောဟိုတက်နိုင်သေးပဲကူညီခဲ့တယ်ကိုကလည်းတိမဟုတ်ဘူးကိုကလည်းနာမည်ကြီးတဲ့လူမဟုတ်ပေမဲ့လည်းမြန်မာပြည်ဒီမိုကရေစီပြောင်းလဲမှုမှာကိုတက်တဲ့ပညာလေးဘက်ကနေပြီးတော့ပဲကျွန်တော်ကတော့ဒါတက်နိုင်တဲ့ကူညီပေးခဲ့တာပေါ့နော်ဟိုဂျော့ဖ်ကနေဒီပြောသလိုပဲပေါ့နော်ဆိုရကဘာကူညီမလဲပြင်မှုမဲ့ထိုင်ဆောင်နေလို့မရဘူးပေါ့လေကိုကတက်နိုင်တဲ့ကူညီမှသာလင်းဒါကဘယ်နိုင်ငံမှဆိုတိုးတက်တာအဲ့ဒါလေးပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ။တောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရက်နေ့7:00နာရီအထိလိုင်းထိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးတော့အောင်ပါ။အခုတော့ကြန့်ရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းအောင်ကပြောပြပေးပါဦး။
နောက်ပိုင်းဇူလိုင်လ4ရက်နေ့မှာကြာရောက်မဲ့လွတ်လပ်ရေးနေ့အခမ်းအနားကျင်းပဖို့အမေရိကန်ပြည်အောင်စုတဝမ်းမျိုးကြီးတွေမှာပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲအများပြည်သူပေးအနေနဲ့ခင်ရှင်လုံခြုံရေးတပ်ဖွဲ့တွေကဆောင်ရွက်နေပါတယ်။နယူးယောက်မြို့ကအကြီးဆုံးမီးရှူမီးပန်းပစ်ပေါက်တာကိုတော့လူ3,000ကျော်ကြီးရှိမယ်လို့ခန့်မှန်းထားပြီးဝါရှင်တန် DC ကလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေမီးပန်းပစ်လွတ်ပွဲတွေကိုလည်းလူတွေသိမ်းတဲ့ချီတက်ရောက်ဆင်နွှဲကြီးရှိကြမယ်လို့ခန့်မှန်းထားပါတယ်။ဒီလိုအခမ်းအနားကျင်းပနေစဉ်အတွင်းလုံခြုံရေးစိုးရိမ်ရလောက်တဲ့အနေအထားမျိုးမတွေ့ထားဘူးလို့အာနာပိုင်နေကပြောကြပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမဟာမိတ်ဥရောပသုံးနိုင်ငံဖြစ်တဲ့ဂျာမနီပြင်သစ်အီတလီခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောမယ်လို့ဆိုပါရယ်ဂျာမနီနိုင်ငံဟမ်ဘတ်မှာဒီသတင်းနှစ်ပတ်နောက်ပိုင်းကျင်းပမဲ့ကမ္ဘာခေါင်းဆောင်တွေရဲ့စီးပွားရေးဆိုင်ရာထိပ်သီးညီလာခံတက်ရောက်ဖို့ခရီးမစတင်ခင်မှာအခုလိုစကားပြောမယ်အကြောင်းတွစ်တာမှာရေးသားထားပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတရုတ်သမ္မတရှီကျင်းပင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရိုနဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးတာမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအကြောင်းဖြစ်လာရတဲ့ချင်းချောက်မှုတွေအကြောင်းဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကမြောက်ကိုရီးယားရဲ့ပယ်ရီနဲ့ဒုံးကျည်အစီအစဉ်ရဲ့ချင်းချောက်မှုကိုအလေးပေးဆွေးနွေးပြီးကိုရီးယားကျွမ်းကျွယ်နျူကလ িয়ার ကင်းရှင်းရေးပေါ်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးလုံးရဲ့ပိုင်းဖက်ချက်တွေကိုထပ်ပြီးတော့အခိုင်အမာပြောဆိုခဲ့ကြပါတယ်။စီးရီးယားနိုင်ငံမျိုးတော်မှာတနင်္ဂနွေနေ့ကအသေးခံကာဗွန်ခွဲတိုက်ခိုက်မှုကြောင့်လူ18ဦးထက်မနည်းသေဆုံးပြီးတရာဇင်လောက်ဒဏ်ရာရသွားတယ်လို့စီးရီးယားနိုင်ငံပိုင်သတင်းဌာနနဲ့ဗြိတိန်အခြေစိုက်စီးရီးယားလူ့ခွင့်ရေးဆောင်ကြည့်ရေးအဖွဲ့ကပြောပါရခင်ဗျာ။
တ တရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မူကမခင်ဖြူတွဲဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rikers ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.